Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသာရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ9ရက်နေ့သတင်းကြေညာ 9:20 အထိအစီအစဉ်တွေကိုတော့ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမမိုးပြူနဲ့အတူကြီးညာသွားမှာပါ250ပြည့်အထိမ်းမတ်အမျိုးသားနေ့အခမ်းအနားစင်ကာပူနိုင်ငံမှာကျင်းပနေတာနောက်ဒီအနုမြူပုံကျဲချခံရတဲ့290ပြည့်အထိမ်းမတ်ဆူတောင်းပွဲတွေဂျပန်နိုင်ငံနာဂါဆာကီမှာကျင်းပနေတာဒီအကြောင်းနောက်ဆုံးအသတင်းတွေကိုတင်ပြပေးသွားဖို့ရှိရတယ်နန်းလပိုင်
။ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့လက်ရှိကြုံတွေ့နေရတဲ့မြန်မာနိုင်ငံကရေဘေးအန္တရာယ်အခြေအနေတွေကိုပေါင်ကူ NGO အဖွဲ့မှဒေါက်တာဆိုင်းကူကအခုလိုပြောပြပါတယ်
။ခုကတော့ဒီကြလာပြီရခိုင်မှာကပူဆူးနေတယ်လို့ပြောတယ်။နောက်ဆက်တွဲကဝမ်ချောယောဂါနဲ့အခြားတွေရှိတယ်ရေတွေဒီကိစ္စတွေရှိတယ
်။ပြည်စုံတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရေကြီးမှုအန္တရာယ်ဟာကြိုတင်အသိပေးလုံဆော်လို့ရတဲ့အခြေအနေရှိတဲ့အကြောင်းကိုတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာနားဆင်ရမှာပါ။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးပါအောင်ရှင်။
အခုအခါမှာကုန်းတွင်းပိုင်းကိုဝင်ရောက်နေပြီးအပူပိုင်းမုန်တိုင်းအဖြစ်အစင်းနဲ့တတ်မှတ်ထားတဲ့ဆူတလောတိုင်ဖုန်မုန်တိုင်းကြောင့်တရုတ်နိုင်ငံရှိတောင်ပိုင်းမှာဒီကနေ့မိုးဆက်လက်ရွာသွန်းနေပါတယ်။မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးလူ22ဦးလောက်သေဆုံးတယ်လို့ AP သတင်းတရက်မှာတော့ဖော်ပြထားပါတယ်။တရုတ်နိုင်ငံဖူကျန်းနဲ့ရှင်ကျန်းဒေသတွေကိုမုန်တိုင်းကဥတည်တိုက်ခိုက်တာကြောင့်မြေပြိုမှုတွေဖြစ်ပြီးလူ10ဦးသေဆုံးသွားပါတယ်။ဖူကျန်းလူမှုဝန်ထမ်းဌာနကမုန်တိုင်းတံကြောင့်အိမ်36လုံးပျက်စီးပြီး280လောက်ပျက်စီးကုန်တယ်လို့ဆိုပါတယ်။ဒါ့အပြင်လူပေါင်း 3,900 လောက်ကိုပြောင်းရွှေ့နေရချထားပေးနိုင်ခဲ့ပြီးဆက်လီပေါင်း 32,000 ကိုမုန်တိုင်းမတိုက်မီကမ်းကိုပြန်ကပ်ဖို့အမိန့်ထုတ်ခံပြန်ခဲ့တယ်လို့ဆိုပါတယ်။စနေနေ့ကတော့မုန်တိုင်းဟာထိုင်ဝမ်ကိုဝင်ရောက်ခဲ့တာမှာတနာယီကို160ကီလိုမီတာနှုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်လူ3,000လောက်လျှက်စစ်မိမရရှိပဲလမ်းတွေပေါ်မှာလည်းအပြက်စီးတွေနဲ့ကျဲပြန့်နေပြီးတစ်ပင်တွေလည်းအမြင့်ကနေကျွတ်ထွက်ကုန်ပါတယ်။မုန်တိုင်းကြောင့်ထိုင်ဝမ်မှာလူ6ဦးတက်မနေတည်ဆုံးသွားပြီးအဲ့ဒီထဲကမိခင်နဲ့အမွာသမီး2ယောက်ဟာပင်လယ်ထဲကိုမျောပါသွားတယ်လို့အာနာပိုင်နီကပြောပါရယ်အခုခါမှာတော့မုန်တိုင်းအားပြော့သွားတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပါရယ်ခင်ဗျာ
ပြီးခဲ့တဲ့လကစလို့မိုးသည်ထံပြီးရေကြီးခဲ့တဲ့တန်းကြောင့်မြန်မာတနိုင်ငံလုံးမှာအိုးအိမ်တွေစွန့်ခွာထွက်ပြေးရတဲ့ဒုက္ခတွေစုစုပေါင်း6သိန်းကျော်လောက်ရှိနေပါပြီရေဘေးတင်ပြင်းနဲ့တိုင်ဆက်နှစ်ခုရှိတဲ့အထက်မှာအခုချိန်ထိသိရတဲ့စီးရင်တွေအရတည်ဆုံးသူ100နီးပါးရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်ညှိနှိုင်းချထားရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်။ရေလွှမ်းမှုခံရတဲ့စိုက်ပျိုးမြေအိတ်က4သိန်းကျော်အနက်မှာလက်မြေအိတ်က2သိန်းခွဲကျော်ပျက်စီးခဲ့တယ်လို့လည်းသိရပါတယ်။လက်တလောအခြေအနေမှာအေရဝတီတိုင်းဒေသကြီးမြေနှိမ်ပိုင်းဒေသကပြည်သူတွေကိုလုံခြုံပေးကင်းတဲ့နေရာကိုပြောင်းရွှေ့ဖို့တတိပေးထားပြီးရေတက်တဲ့မြို့နယ်တွေမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေစေဖြစ်ပါတယ်။လေမောင်အဆင့်ထုတ်ပြန်ထားတဲ့အေယာဝတီတိုင်းညောင်တုံးမြို့ကိုသမရောက်သိမ့်စိန်နဲ့ဝန်ကြီးတွေတွားရောက်ကြည့်ရှုခဲ့ပါတယ်။ရေဘေးတံအခြေအနေတွေဆိုးနေတဲ့ပဲခူးတိုင်းလက်ဗရန်မြို့မှာအကူအညီတွေလိုအပ်နေတယ်လို့လည်းသိရပါတယ်။ရေဘေးကြောင့်စားနပ်ရိက္ခာဆေးဝါးနဲ့နေရာအရေးပေါ်အကူအညီလိုအပ်နေတဲ့လူတွေသိမ့်နဲ့ချီရှိနေပြီးအေယာဝတီတိုင်းကတချို့ကျေးရွာတွေမှာ one shot one ပြက်ယောဂအပါအဝင်ကျန်းမာရေးပြဿနာတွေရှိနေတဲ့အကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ရေဘေးတဲ့ပြည်သူတွေလိုအပ်နေတဲ့အစာအသောက်ဆေးဝါးနဲ့တခြားအရေးပေါ်ပစ္စည်းတွေကူညီကြဖို့အစိုးရတာဝန်ရှိသူတွေကနိုင်ငံတကာအဖွဲ့အစည်းတွေကိုအကူအညီတောင်းခံထားပါတယ်။ American, Japan, တရုတ်ပါဝင်နိုင်ငံတကာနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေကရေဘေးသင့်ပြည်သူတွေအတွက်ငွေကြေးနဲ့အရေးပေါ်လိုအပ်တဲ့ပစ္စည်းတွေအကူအညီပေးနေပြီးမကြသေးခင်ကတော့ရေဘေးတံခံရတဲ့မြန်မာပြည်သူတွေအတွက်ယူရိုငွေ 4.5 သန်းထောက်ပံ့မယ်လို့ဥရောပသမဂ္ဂကကြေညာခဲ့တယ်လို့စင်ကာပူအစိုးရကလည်း American Dollar 3သိန်းထောက်ပံ့မယ်လို့ကြေညာခဲ့ပါတယ်။
လလေးရရှိခဲ့တဲ့250ပြည့်အထိမ်းအမတ်အနေနဲ့စင်ကာပူမှာပျော်ပွဲရှင်ပွဲအခမ်းအနားတွေဆင်နွှဲနေပါတယ်။အမျိုးသားနေအထိမ်းအမတ်ဖြစ်ဒီ Jet Set လေယာဉ်တွေလည်းကောင်းငင်မှာဝဲပြန်နေပြီးအမျိုးသားတချင်တွေလည်းလွင့်ပြန်နေသလိုပြည်သူတွေအနေနဲ့ယထားနဲ့ကားအလကားစီးကွင်လည်းဒီကနေ့ပေးထားပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်တိုက်ပီကိုပြောကြားတဲ့15မိနစ်ကြာမင်းကုန်းထဲမှာတော့ဆင်းရဲမွေးတည်မှုတွေကနေအောင်မြင်တဲ့နိုင်ငံတနိုင်ငံဖြစ်အောင်ဆောင်ရွက်ခဲ့ပုံနဲ့ဘာမှလက်စုပ်လက်ကင်မရှိတဲ့အနေထားကနေကမ္ဘာဈေးကွက်မှာအချက်ကြာကျတဲ့နေရာတနေရာဖြစ်လာပြီးအလုတ်အကင်တွေဖန်တီးခဲ့ပုံကိုပြောကြားသွားခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့စင်ကာပူအမျိုးသားနေ့ကိုတရုတ်သမ္မတရှီဂျင်ပင်နဲ့ဝန်ကြီးချုပ်လီကာချင်းတို့ကလည်းဂုဏ်ယူဝမ်းမြောက်ကြောင်းတောင်းလာပြီးပြပုတ်ခဲ့ပါတယ်။လွန်ခဲ့တဲ့25နှစ်တန်တမာအဆက်အသွယ်တွေစတင်ထားရှိချိန်ကစလို့တရုတ်နိုင်ငံနဲ့စင်ကာပူအိမ်နီးချင်းနှစ်နိုင်ငံအနေနဲ့ နိုင်ငံရေးအရာယုံကြည်မှုတွေကိုတိဆောက်နိုင်ခဲ့ကြောင်းနဲ့လူလူတွေကြားနောက်ယဉ်ကျေးမှုအရာပါအပြန်အလှန်ဖလှယ်တာတွေကိုပူးပေါင်းဆောင်ရွက်နိုင်ခဲ့ကြောင်းအဲ့ဒီတော်လာမှာဖော်ပြထားပါတယ်ဒီကနေ့မြို့သားနေအထိမ်းအမှတ်အခမ်းအနားကိုထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာလဲတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်အတွင်းကဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနုမြေပုံကျဲတိုက်ခိုက်ခဲ့တဲ့အနည်း90မြောက်အထိမ်းအမှတ်နေ့ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပခဲ့ပြီးအဲ့ဒီအခမ်းအနားမှာဂျပန်ဆိုရရဲ့စီးဆွေးဆိုင်ရာကန့်သက်ချက်လျှော့ချရေးကိစ္စဆိုင်ငံထားဖို့နဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းမှုအတွက်တောင်းဆိုခဲ့ပါတယ်။အခမ်းအနားကိုဝန်ကြီးချုပ်ရှင်ဇိုအာဘေတက်ရောက်ပြီးနာဂါဆာကီအနုမြူဘုံတံခံရပြီးအသက်ရှင်ကျန်နေသူတွေကကိုယ်စားလှယ်တယောက်ကဝန်ကြီးချုပ်အာဘေအစိုးရရဲ့လုံခြုံရေးဥပဒေကသူတို့ရဲ့ဆန္ဒနဲ့ဆန့်ကျင်မဲ့ဖြစ်ပြီးစစ်ဖြစ်မဲ့လမ်းကြောင်းကိုဦးတည်နေတယ်လို့ဝေဖန်ပြောဆိုခဲ့ပါတယ်။ဒီကိစ္စကိုလက်မခံဘူးလို့ပြောဆိုခဲ့တဲ့အသက်86နှစ်အရွယ်အဖိုးဆူမီတဲရုတာနီကူချီကသူရဲ့ဒဏ်ရာအကြောင်းကိုအသေးစိတ်ရှင်းလင်းပြပြီး1945ခုနှစ်ဩဂုတ်လ9ရက်နေ့ကနာဂါဆာကီမြို့ကိုဘုံကျဲတိုက်ခိုက်ခံရတုန်းကသူ့မိသားစုဝင်တွေငယ်ချင်းတွေဘယ်လိုသေဆုံးခဲ့ရလဲဆိုတဲ့အကြောင်းကိုလည်းရှင်းပြခဲ့ပါတယ်။နာဂါဆာကီညဉ့်ညိုင်းပန်းညံထဲမှာကျင်းပခဲ့တဲ့အပူတန်38ဒီဂရီအောက်ကအဲ့ဒီခန်းသားကိုဂျပန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကရိုလင်းကနေဒီအပါအဝင်နိုင်ငံပေါင်း85နိုင်ငံကကိုယ်စားလှယ်တက်ရောက်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80တုန်းကအမေရိကန်ဘီ29လေးရင်ကအမှုမြုံဘုံကျဲတိုက်ခိုက်ခဲ့တဲ့မနေ့17နာရီ2မိနစ်တိတိချိန်မှာခေါင်းလောင်းထိုးပြီးတော့အခမ်းအနားတက်သူတွေကဝမ်းနေတဲ့အထိမ်းမှတ်1မိနစ်ငြိမ်သက်အလေးပြုခဲ့ပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်သေဆုံးသူ9000ရှိခဲ့ပြီးဒီချက်ကဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံကိုလက်နက်ချစီတဲ့အကြောင်းရင်းတစ်ရပ်ဖြစ်ခဲ့ပါတယ်။နာဂါဆာကီတိုက်ခိုက်မခံရခင်3ရက်လိုလောက်မှာဟီရိုရှိမားမြို့မှာဖြစ်ခဲ့တဲ့အမှုမြုံဘုံခွဲတိုက်ခိုက်မှုမှာတော့လူ3,400လောက်သေဆုံးခဲ့ပါတယ်။
UA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နေဝင်နေညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကန်ဒက်စ်ဒေသကစနေနေ့ပောက်ကွဲမှုအတွင်းခေါင်းဆောင်၄ဦးအပါအဝင်လက်နက်ကင်တပုံအဖွဲ့ဝင်22ဦးထက်မနည်းသေဆုံးသွားပါတယ်။ကပူးမြို့နီးကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လက်နက်ကင်တပုံအဖွဲ့ဝင်50ကျော်သေဆုံးပြီးနောက်တနေ့မှာပဲအခုလိုထပ်မံတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ကန်ဒက်စ်ဒေသကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ VOE ကပေးပို့တဲ့ကြေညာချက်ထဲမှာတာလီဘန်တွေကပြောဆိုထားပါတယ်။ကပူးကတိုက်ခိုက်မှုအတွင်းသေဆုံးသူအတွက်အထိမ်းအမှတ်ဖျောင်းနိုင်မီထွန်းဆူတောင်းပွဲဒီကနေ့ကျင်းပနေချိန်မှာပဲတာလီဘန်တွေကအခုလိုကြေညာချက်ထုတ်ခဲ့တာပါဆူတောင်းပွဲတက်ရောက်သူအတော်များများကတော့အာဖဂန်နစ္စတန်ကိုတိုက်ခိုက်နေတဲ့တာလီဘန်တွေကိုခေလုံခွင့်ပေးထားတဲ့ပါကစ္စတန်နိုင်ငံအပေါ်အပြစ်တင်ကြပါတယ်ကပူးမျိုးလေးစိတ်အနီးကအမေရိကန်ထူးတက်ဖွဲ့ဝင်တွေတက်ဆွဲထားတဲ့ Integrity စခန်းလေတောက်ကြနေတုန်းကတိုက်ခိုက်ခံရတာကြောင့်အရသာဝန်ထမ်း၈ဦးနဲ့တက်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်တာလီဘန်ခေါင်းဆောင်မူလာအိုမာတည်ဆုံးပြီးတဲ့နောက်ခေါင်းဆောင်တက်လာပြီးမကြခင်မှာပဲအခုလိုတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်လာတာကြောင့်ကပူးမျိုးတော်ကပြည်သူတွေကစိုးရိမ်ထိတ်လန့်နေကြပါတယ်ခင်ဗျာ
အီရန်နိုင်ငံမှာတော့အစိုးရဖွဲ့လုံခြုံရေးအကူအညီတိုးတက်ဖို့နဲ့အဂတိလိုက်စားမှုလျှော့ချဖို့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ဒုတိယသမ္မတယာရုနဲ့ဒုတိယဝန်ကြီးချုပ်ယာရုတွေကိုပယ်ဖျက်ပေးဖို့လက်ရှိဝန်ကြီးချုပ်ဟေဒါအယ်အဘာဒီကအဆိုပြုလိုက်ပါတယ်ပြည်သူတွေကိုလျှက်စစ်မီမှန်မှန်မပေးနိုင်တာအပါအဝင်ပြည်သူတွေကိုပေးရမယ့်ဝန်ဆောင်မှုလုပ်ငန်းတွေချို့တဲ့ပြင်အစိုးရရဲ့စီမံခန့်ခွဲတဲ့အရေးသွေးညံ့ပြင်းမှုတွေကိုပါလူလူကစန့်ကျင်ဆန္ဒပြပွဲတွေဇက်တိုက်လုပ်ခဲ့ပြီးနောက်ပိုင်းဒီကနေ့တနင်္ဂနွေနေ့မှာအခုလိုဝန်ကြီးချုပ်ရဲ့အဆိုပြုချက်ထွက်လာတာဖြစ်ပါတယ်ဒီအဆိုပြုချက်မှာအီရတ်နိုင်ငံမှာဝန်ကြီးချုပ်ဟောင်းဖြစ်ခဲ့ပြီးလက်ရှိဒုသမရယာရူးယူထားတဲ့နိုရီအာမာလီခီအပါအဝင်ဒုသမရ၃ယောက်ရဲ့ယာရူးကိုဖျက်သိမ်းဖို့တောင်းဆိုချက်လဲပါဝင်ပါတယ်အနာဝိုင်းနေရဲ့တက်တော်ဆောင်အရေးအတွက်တွေလျှော့ချဖို့နဲ့ပါတီနဲ့မျိုးနွယ်စုဖွဲ့ခွဲတွေရဲ့အရာရှိယာရုကိုတာအရေးအတွက်သတ်မှတ်ချက်မထားဖို့တောင်းဆိုမှုတွေလည်းဒီအစီအစဉ်မှာပါပါတယ်။ဝန်ကြီးဖွဲ့ကဒီဆိုပြချက်ကိုထောက်ခံမှုပေးပေမဲ့အပြောင်းလဲတွေကိုလွှတ်တော်ကအတည်ပြုဖို့လိုအပ်နေစေဖြစ်ပါတယ်။ဒုသမရတွေဖြစ်တဲ့ Mr. Al Maliki နဲ့ Osama Le Nujerfi တို့ကလည်းဒီပြုပြင်ပြောင်းလဲကိုသူတို့ထောက်ခံတယ်လို့ပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမစ္စဇိုရီပြည်နယ်ဖာဂူဆန်မြို့မှာလွန်ခဲ့တဲ့နှစ်အတွင်းလက်နက်မဲ့လူမဲလူငယ်တယောက်ကိုလူပြူရဲအရာရှိတယောက်ကပြစ်ခတ်ပြီးသေဆုံးသွားခြင်းနှစ်ပတ်လည်အထိမ်းအမှတ်ချီတက်ပွဲအခမ်းအနားကိုလူတွေထောင်ထဲချီတက်ရောက်ခဲ့ပါတယ်ပြည်သူ့ခွင့်ရေးလှုပ်ရှားသူတွေဘာသာရေးခေါင်းဆောင်တွေလည်းဒီအခမ်းအနားကိုတက်ရောက်ပါတယ်2014ခုနှစ်ဩဂုတ်လ9ရက်နေ့တုန်းကသေဆုံးခဲ့တဲ့အသက်16နှစ်အရွယ်မိုက်ကယ်ဘရောင်းရဲ့မိဘနဲ့မိသားစုဝင်တွေကဒီချီတက်ပွဲကိုဦးဆောင်ခဲ့ပါတယ်အဲလိုတည်ဆုံးပြီးမှလည်းပဲစူပူမှုတွေဖြစ်ခဲ့သလိုလာအနေငယ်ကြာပြီးနောက်မိုက်ကယ်ဘရောင်းကိုတနက်နေ့ပြစ်ခဲ့တဲ့လူပြူရဲအရာရှိကိုဒီမှုနဲ့ပတ်သက်လို့ဂျူရီလူကြီးတွေကစွဲချက်မတင်ဘူးလို့ဆုံးဖြတ်ပြီးတဲ့အခါမှာလည်းဖာဂူဆန်အပါဝင်အမေရိကန်မျိုးကြီးတချို့မှစူပူမှုတွေဖြစ်ခဲ့ပါတယ်မိုက်ကယ်ဘရောင်းတနက်နေ့ပြစ်ခတ်ခံရပြီးလမ်းပေါ်မှာ၄နာရီခွဲကြာထားရှိခဲ့တဲ့အချိန်ကိုယူဆပြီး၄မိနစ်ခွဲကြာတိတ်ဆိတ်ငြိမ်သက်ပြေးကြမှလည်းဖြစ်ပါတယ်
ရုရှားနိုင်ငံမှာဩဂုတ်လ1ရက်ကနေ15ရက်ထိကျင်းပတဲ့နိုင်ငံတကာစစ်တီတွေရဲ့ပြိုင်ပွဲမှာနိုင်ငံပေါင်း18နိုင်ငံကစစ်တီတွေဝင်ရောက်ရှင်ပြိုင်နေကြပါတယ်။ရင်းထဲမှာသွားလာတဲ့ရင်းနဲ့မော်တော်ဘက်ထရီတဲ့ရဲ့အပါဝင်ခေါင်းစဉ်6မျိုးမှာပါဝင်ရှင်ပြိုင်နေကြတာဖြစ်ပါတယ
်။ငွေတွေနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုနားဆင်ရမှာပါပထမဦးဆုံးအနေနဲ့တော့ရေဘေးအန်ဒီရဲ့နောက်ဆုံးရအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်ပြီးခဲ့တဲ့ဇွန်လကစလို့မိုးသည်းထန်ပြီးရေကြီးခဲ့တဲ့အတန်ကြောင့်မြန်မာတိုင်းနိုင်ငံလုံးမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်း6သိန်းကျော်လောက်ရှိနေပြီဖြစ်ပါတယ်မြန်မာနိုင်ငံကရေဘေးအန်ဒီရဲ့ကြုံနေရတဲ့နောက်ဆုံးအခြေအနေတွေကိုသိရဖို့ရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ကူညီနေတဲ့ပေါင်းကူ NGO အဖွဲ့မှဒေါက်တာဆိုင်းကူကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရအောင်ပါရှင်
သူရကပြီးမြင့်ထန်တာဖြစ်တယ်ဆိုပြီးတော့ကြော်တော်ထားတဲ့ဟာစီးနေတာရှိတယ်။သခိုင်းမကွေချင်းရခိုင်ချင်းကိုကြတော့ helicopter ပဲ accessible ဖြစ်တယ်။ helicopter နဲ့ပို့နေတဲ့ဟာတွေရှိတယ်။အခုကတော့ဒီကြလာပြီ။ရခိုင်မှာကပို့ဆိုးနေတယ်လို့ပြောတယ်။နောက်ဆက်တွဲကဟိုဝမ်ချောယောဂါနဲ့အချားတွေရှိတယ်ရေတွေဒီကိစ္စတွေရှိရဲ
့
အလဲပိုင်းမှာကြတော့အခုရေကျနေပြီဒါမဲ့တချို့နေရာတွေကတော့ရှိတုံးပဲပြဿနာကလူတွေကအဲ့စားဖို့တောက်ဖို့အဓိကပေါ့နော်အဲ့ဒါ plus တတိဆန်တွေလေဥမာနွားတွေပါတယ်လေစားဖို့အတွက်ဒီအဲ့ဒါအခက်အခဲရှိရဲ့
ဒေသခံတွေဘက်ကရောကြိုတင်ပြင်ဆင်တာတွေရှိနေသလားအဲ့လိုမျိုးပေါ့
ဟိုဒီတင်းရထားတော့နည်းနည်းပြင်ထားတဲ့ဟာရှိရဲ့တချို့တွေကတော့မပြင်နိုင်ဘူးလာမှပဲကြီးတွေ့ဆိုရဲဟာမျိုးတွေပဲနော်အဲ့မျိုးနေထားနဲ့ကြုံနေတဲ့ဟာရှိရဲ့အခုလောလောဆယ်ဟိုမျိုးတွေရွာတွေရေကုန်မားတော့လူငယ်တွေလေအဲ့ဒါဟီတာအုပ်စုတွေအဲ့အလိုက်ပြီးတော့တလန်းချင်းစီရဲ့လူခံနေတဲ့ဟာရှိရဲ့တချို့ NGO တွေကတော့ assessment ဆင်းနေပြီးဝင်နေတဲ့ဟာမျိုးတွေရှိနေတာပေါ့နော
်အစိုးရအနေနဲ့ရောအဲ့ဒီဘက်မှာပေါ့နော်ဘာတွေလုပ်ပေးနေပါသလဲ
အစိုးရကဘာတွေလုပ်ပြီးလဲဆိုတော့အစိုးရရဲ့ဟိုပါပေါ့နော်ကုညီရဲ့အတိုင်းတာထီကျော်ရတယ်ဆိုတဲ့ဟာမျိုးတော့လူကြံကြရပြောတဲ့ဟာရှိရယ
်ပေါင်းကူအနေနဲ့ရောဘာတွေလှုပ်ဆောင်နေပါသလဲ
local CSO တွေနဲ့တွဲပြီးတော့လုပ်တယ်လေ local CSO တွေနဲ့တွဲပြီးတော့လုပ်တယ် local CSO တွေက respond လုပ်တယ် coordination လုပ်တယ်အဓိကကတော့ coordination မရှိရင်ဒီ supply chain management မှာဘယ်တွေကမှဘာလို့လဲဘာပို့တယ်အဲ့လိုမျိုး information တွေ sharing မရှိလို့ရှိရင်လူရောလူပိုရောပိုမရောက်တာမရောက်အဲ့လိုမျိုးဖြစ်နေမှာဆိုလို့အဲ့ဒါကိုတောင်းပေးပြီးတော့လုပ်ခိုင်းတယ်ပေါ့နော်ဟုတ်ရှင်ဒါပေမဲ့အချင်းချုပ်လိုက်လို့ရှိရင်တော့တော်တော်များများပုတ်ကလေးကဘက်ကပို့ပြီးတော့များများဟိုလုပ်နေရတာတွေ့တယ်ရေရှည်မှာတော့အစိုးရဝင်မှပဲရမှာ
ဒေါက်တာဆိုင်းကူကပြောပြသွားတာပါရှင်
ယူကော့ဘွဲတွေကျင်းပဖို့လာပိုင်းမဲ့လူတော်တဲ့အချိန်မှာမြန်မာတနင်္ဂနွေလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်။ရေဘေးကြောင့်ယူကော့ဘွဲအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲ။ရေဘေးဒုက္ခကနေနလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူလူမဲပေးနိုင်မဲ့လွတ်လပ်မျှတတဲ့ယူကော့ဘွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။အဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ လီတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်လဲ့ပါမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ရေကြီးမှုအန္တရာယ်ဟာကြိုတင်အသိပေးလုံဆော်လို့ရတဲ့အခြေအနေဖြစ်တယ်လို့အရေးပတ်လူမှုအဖွဲ့အစည်းများ CSO Forum ရဲ့ရေးပေးတုံ့ပြန်ညှိနှိုင်းရေးတာဝန်ခံမတိန်နီဦးကပြောပြပါတယ်။မတိန်နီဦးကိုရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြည့်ရအောင်ပါရှင
်။မင်္ဂလာပါရှင်
။မင်္ဂလာပါရှင်
။ကျွန်တော်တို့ VOA American တန်ကိုအခုလိုလာပြီးတော့ကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့ပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။
အခုဒီမြန်မာနိုင်ငံမှာဒီတဘောကဘေးအန္တရာယ်ကြီးတစ်ခုပေါ့နော်ဒီရေကြီးတဲ့ဒဏ်ကိုခံနေကြရပါတယ်မြန်မာနိုင်ငံတစ်ဝှမ်းလုံးမှာရှိတဲ့တိုင်းနယ်ပြည်နယ်14ခုအနက်မှာဒီ17ခုလောက်မှာကိုရေဘေးဒဏ်ခံနေကြရတာပါအဲ့တော့ဒီရေဘေးဒဏ်အန္တရာယ်တုံ့ပြန်ရေးနဲ့ပတ်သက်ပြီးတော့မသိန်းညီဦးတို့ဒီ CSO Forum အနေနဲ့ဗားရီများဆောင်ရွက်ထားတာရှိပါလိမ့်ရှင
်ဟုတ်ကဲ့ရှင်ကျမတို့ဒီရေဘေးဒဏ်ခံရတော့ဟိုကျမတို့တစ်ချိန်လုံးစောင့်ပါတယ်ဒေသရေကြီးပြီပေါ့နော်ရေတကယ်တော့ရေကြီးတာကဟိုညရေကြီးလို့မဟုတ်ဘူးဒီမိုးရေလေးမိုးရေချိန်ကျော်တဲ့အချိန်မှာရေလောင်ထားတဲ့ဆယ်တွေကနေပြီးတော့ capacity ပေါ့နော်ရေလောင်အားထက်ကျော်ပြီးတော့ဆယ်ရေရှင်နဲ့ပြဿနာအကြောင်းရေကြီးတာပေါ့နော်ဆိုတော့အဲ့ဒီဟာတွေဒေသထဲမှာဖြစ်ပြီးဆိုတော့ခိုင်းတိုင်းကလေးတို့ဟို calling မှာစဖြစ်တယ်ဆိုတော့အဲ့မှာကျွန်တော်ဒေသထဲကိုဆင်းပါတယ်ဒေသခံတွေနဲ့ဆက်သွယ်ကြတယ်ပေါ့နော်ဒေသခံတွေကျွန်တော်တို့သတင်းတွေပေးပါတယ်ပေးတဲ့အချိန်ကျတော့ဒါပေမဲ့အဲ့လိုအခြေအနေမျိုးမှာကျမတို့ဘာလုပ်ရမလဲဆိုတာပြင်ဆင်ထားခြင်းမရှိပါဘူးအစိုးရအနေနဲ့လည်းပြင်ဆင်ထားခြင်းမရှိဘူးလမ်းညွှန်ထားခြင်းမရှိဘူးကျမတို့အနေနဲ့လည်းပဲဟိုဒါကဘလို့စလုပ်ရမလဲအစိုးရရဲ့ညွှန်ကြားချက်ကိုကျမတို့စောင့်ပါတယ်ဆိုတော့ဒါဒီအရေးကြီးအခြေအနေမပေါ်မချင်းကျမတို့ကလုပ်ခွင့်ရလဲမရှိဘူးရှင်ဆိုတော့ဘယ်တော့များအရေးကြီးအခြေအနေကြီးညာမလဲကြီးညာမလဲလို့စောင့်နေစဲမှာပဲဟို calling မြုပ်သွားပြီးကလေးမြုပ်သွားပြီးဟာမင်းတက်နဲ့ဟာခါမှာမြေတွေပြိုပြီးဆိုဇက်တိုက်ကိုဖြစ်လာတဲ့အချိန်မှာကျမတို့နှစ်ပတ်တိတိစောင့်နေရှင်နော်ဖြစ်တဲ့အချိန်ကစပြီးနှစ်ပတ်18ရက်နေ့ကစဖြစ်တယ်30ရက်နေ့အထိကျမတို့စောင့်နေစောင့်တဲ့အချိန်မှာဘလို့မှအစိုးရကကြီးညာချင်းမရှိပါဘူးမရှိတဲ့အချိန်မှာကျမတို့ရုပ်တရက်ဟိုဘသူတွေပါဝင်ပြီးတော့လောက်ကြမလဲဆိုပြီးတော့ interest group လေးပေါ့နော်အရင်အဲ့အချိန်မှာ CSO forum ထဲမှာပါတဲ့သူတွေကိုနိုင်ကလည်းတချို့အဖွဲ့အစည်းတွေက victim ဖြစ်နေပြီတချို့အဖွဲ့တွေကကြတော့လေကွင်းထဲချက်ချင်းရောက်သွားပြီးတော့ဆက်သွယ်လို့မရဆိုတော့ရန်ကုန်မှာရှိနေတဲ့ဆက်သွယ်လို့ရတဲ့အဖွဲ့လေးတွေကိုကျမတို့ရုပ်တရက်လမ်းဆက်သွယ်လိုက်ပါတယ်။အဲ့ဒီခါမှာ flood response coordination team ဆိုတာလေးကိုကျမတို့ immediate ဖွဲ့လိုက်ပါတယ်။ဖွဲ့ပြီးတာနဲ့ဒါဆိုရန်ကုန်မှာရှိတဲ့ flood response team ကလုပ်နိုင်တာဒီသတင်းအမှန်ဖြန့်ပေးရေးပေါ့။ဆိုတော့လူတွေက access to information မရနိုင်ဘူးပေါ့နော်။အစိုးရကလည်းကြေညာတဲ့အချိန်မှာအဲ့ဒီအချိန်မှာ31ရက်နေ့မှာဟိုအရေးပေါ့ဒီနယ်လေးကိုကြေညာပေးတယ်။ဒါပေမဲ့အဲ့ဒါလည်းတကယ်ဟိုသတင်းအမှန်မရနိုင်ဘူး။အရေးပေါ်ကြီးညာတယ်ဘယ်နှရွာဘယ်နှအိမ်မြုပ်သွားတယ်အိမ်ခြေဘလောက်ပါတယ်ဆိုတာတွေမသိဘူးနောက်တစ်ခါအဲ့ရဲ့အရေးပေါ်ရဲ့နောက်မှာအစိုးရရဲ့ကယ်ဆယ်ရေးအစီအစဉ်ဘာပါလာမလဲဆိုတာလည်းကျမတို့မသိနိုင်ဘူးဆိုတော့ဒါဆိုရင်ဒီခန်းစားရတဲ့သူရောဘေးကနေစိုးရိမ်နေတဲ့သူတွေရောဒီသတင်းအမှန်ရဖို့အရေးကြီးပါတယ်ဆိုပြီးတော့ဒီ flood team လေးပေါ့နော် flood response team လေးကနေပြီးတော့ကျမတို့သတင်းတွေစုစည်းပေးတယ်စုစည်းပေးပြီးတော့ page ထောင်လိုက်ပါတယ်ဒီ page ကအားဖြင့်ဟိုပြန်ပြီးတော့ဖြန့်ပြီးတယ်ပေါ့ဆိုတော့တည်င်း source တွေကတော့ဘယ်သူတွေဖြစ်မလဲဆိုတော့ဒီဟိုအမျိုးမျိုးသောဟိုဂျာဟို media တွေပေါ့နော်မ 70 တို့ဟို VOA BBC TVB စသဖြင့်ပေါ့ဒီ media တွေကနေ print ပေးတဲ့တည်င်းတွေကိုနားထောင်လို့ရအောင်ကြည့်လို့ရအောင်ဆိုကျမတို့ပြန်ဖြန့်ပေးတယ်ရှင
်နိုင်ငံတော်အစိုးရဘက်ကနေလည်းအခုရဟတ်ရင်တွေပါတယ်ပေါ့နော်တမတော်ရဟတ်ရင်တွေတုံးပြီးတော့သူတို့ဒီပြေးပေးတင်ဒေတာတွေကိုသွားပြီးတော့ကူညီပေးနေတာကြည့်သိရပါတယ်ဒါပေမဲ့လည်းဟိုဇုံတစ်ခုသောအတိုင်းတာတစ်ခုလောက်အထိပဲအောင်မြင်နေပေါ့နော်တော်တော်များများဟိုအားမလို့အားမရဖြစ်နေကြတာတွေရှိပါတယ်ဒီအဲ့တော့ CSO တွေအနေနဲ့ရောဒီလိုအပိုင်းမှာဒီလိုဒီခန္ဓာတွေမှာဘယ်လိုများပါဝင်ပြီးတော့ကူညီပေးနိုင်ပါလဲရှင
်ဟုတ်ကဲ့ကျမတို့ဒီ statement နဲ့မှလည်းကျမတို့တိုက်တွန်းထားပါတယ်နိုင်ငံတော်အစိုးရရဲ့ဟိုဒီကယ်ဆယ်ရေးလုပ်ငန်းစဉ်တွေမှာ CSO တွေကိုပါဝင်ခွင့်ကျူပါ CSO တွေနဲ့အတူတူကလုပ်ပါဆိုတာဒီ CSO ကဘယ်ဒေတာရဲ့အခြေအနေပါဆိုတာကိုသိတယ်။ဥပမာကျမတို့မနေ့တုန်းကဆိုပါဆိုကျမတို့အချိန်လုံးအရေးပေါ်ကိုကူညီနေပါတယ်။ဟိုဆိုတဲ့အခါမှာအလိုအပ်ဆုံးဒီချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဖြစ်နေတဲ့ရှင်။ဒီချင်းပြည်နယ်နဲ့ရခိုင်ပြည်နယ်နှစ်ခုစလုံးကဟိုကားလမ်းရေလမ်းဘလို့မှကိုလက်လမ်းမမီတော့ဘူး။ဒီ ชอบโอ้ก็เลยยังให้ยินเลยเว้ยกูยินไหนน้อเลยเฉยนิ้วนะคู่มันไม่ได้เนี่ยมาพิจารณาลงเนี่ยแต่ปัจจุบันเนี่ยพิจารณาส่วนยังให้ยินยาสีกูจะมาดูนิ้วส่งเนี่ยจูซาเลยส่วนยังให้ยินส่วนเนี่ยมีก็เลยกูไปท่องท้าลุยยาละมาหัวกูก็ไม่ได้ท่องท้าลุยยาละมาหัวส่วนยาละเช่นมาเว้ยสีเลยส่วนจะมาดูท้าวนิ้วส่งเนี่ยชิงกัดเดี๋ยวส่วนยาลงเอาหัวกูคุยมาพิจารณาพิจารณาหัวเนาะพิจารณาเป็นเนี่ยมันนี่ก็จะรอมาหัวตัว สุดท้ายยังให้ยินเลยเนี่ยกูยิ้มบ้างไหมหรือเปล่าเราจะมาดูชัดชิ้นในวันต่างอายาเนี่ยตัวกูยิ้มบ้างไหมหรือเปล่าเลยฟงเนี่ยประเดี๋ยวสัตว์เดือดรู้ก็ได้ตัวด้วยเลยตัวด้วยเลยข้าจะรับข้างด้าเฉลยสุดแล้วตัวกูยิ้มไม่หาเลยกูตัวละเทโบปีบ้าอ๋อเนาะโอ้ลูกยังแกกูยิ้มชานาเนี่ยน้องเลี้ยงหุ่นนั้นเนี่ยจะเลยเนี่ยชาดายแกใจยิ้มกูยิ้มชานาหัวอับบ้าตัวสิสิเนี่ยปีบ้าไหมสุดแล้วที่ข้ามาจะมารู้ว่าสินใจอะไรตัวส ူမလားဘယ်လိုလူမလဲဘယ်ချိန်ရောက်မလဲဆိုတာတွေလည်းမသိဆိုတဲ့အခါမှာတော့အခက်ခဲရှိရပါတယ်အဲ့ခါမှာထူးပုံမနေရလဲပဲဟိုကြီးညာထားတယ်ပေါ့နော်သူတို့ရဟတ်ရေကူပါမယ်ဆိုတဲ့အခါကျွန်တော်တို့ထူးကိုလည်းဆက်သွယ်ပြီးခဲ့တဲ့ပတ်သေးရပဲဒါပေမဲ့ထူးကလည်းပဲရဟတ်ရေအတွက်တနာယူဒေါ်လာ2400ဆိုတော့ကျွန်တော်အရက်ဖက်အဖွဲ့စည်းတွေပြည်သူလူထုအနေနဲ့လက်လန်းနေဖို့တော်တော်ကိုခက်ပါတယ်ဆိုတော့တကယ်ပဲအစိုးရကဟိုအခုလိုမျိုးကူညီချင်နေပေါ့နော်ရဟတ်ရေဒီထိစီရောက်ရောက်ကူညီချင်နေဆိုရင်တိုင်းမင်းမှာပြည်သူလူထုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ညှိနှိုင်းမှာငါတို့လုပ်မဲ့ plan ကတော့ဒါအရင်တို့လုပ်မဲ့ plan ကဘာလဲဆိုတာမျိုးနဲ့အတူတကွစီစီရေးဆွဲပြီးတော့ပေးရင်အရင်ကောင်းပါတယ
်အခုပေါ့နော်အခုဒီလိုမျိုးတွေဒီတဘောင်ကဘေးအန္တရာယ်တွေကြုံကြရတဲ့လူတွေအဲ့တော့ဒီအိန္ဒိယနိုင်ငံတွေမှာလည်းဥပမာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုလည်းမကြာခဏရေးကြီးတာတွေဖြစ်ပါတယ်ထိုင်းနိုင်ငံမှာလည်းဖြစ်တယ်ပေါ့နော်ဒါပေမဲ့သူတို့မှာသူတို့အတိုင်းတာနဲ့ရာဆိုလို့ရှိရင်ကြိုတင်ပြင်ဆင်မှုတွေလုပ်ကြတယ်ပေါ့နော်အဲကြိုတင်ပြင်ဆင်မှုတွေအတိုင်းအတာနဲ့ပတ်သက်ပြီးတော့ဒီလူမှုအတွင်းပညာပေးဖို့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ CSO ရေခန္ဓာပေါ့နည်းနည်းလေးရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဆိုတော့အဲ့လူမှုအတွင်းပညာပေးမှုလို့ပြောမယ်ဆိုရင်ကျမတို့ကတာဝန်နေရှိနေတာကရက်ဖက်လူမှုဖွဲ့စည်းတယ်မဟုတ်ဘူးအဓိကကအစိုးရရဲ့တာဝန်ဖြစ်နေပါတယ်ဆိုတော့အရင်နာဂစ်မတိုင်ခင်ကကျမတို့ဒီဘဟုသုတအင်မတန်နဲခဲ့တယ်ပြည်သူလူထုကလည်းနဲတယ်ဟိုဆိုရလဲနေတယ်ပေါ့ဒါပေမဲ့နာဂစ်ရဲ့အတွေ့အကြုံကိုသင်ခန်းစာယူပြီးတော့အဲ့ရဲ့နောက်မှာကဲဆယ်ရေးနဲ့ပြန်လည်ထူထောင်ရေး process တစ်ခုလုံးမှာကဒီပညာပေးခံတာဆိုတာကိုအားစိုက်ပြီးတော့လုပ်ခဲ့ကြတယ်လုပ်ခဲ့ပြီးတဲ့အခါကျတော့ဒီ event ဟို DRR ပေါ့နော် DRR management ဆိုတာပါလေ DRR prevention ဆိုတာပါလေဆိုတာကိုပြည်သူကိုလည်းအတိဟိုသင်တန်းနေပြီးတယ် INGU အမျိုးမျိုးနော်ဟိုနိုင်ငံတကာအဖွဲ့အစည်းမျိုးမျိုးကနေပြီးတော့အစိုးရကိုလည်းသူတို့ encourage လုပ်တယ်လုပ်တဲ့အခါကျအဲ့ရဲ့နောက်ပိုင်းမှာဘာပေါ်လာလဲဆိုတော့တဘာဝဥပဒေတဘာဝ BND ရဲ့ကာကွယ်ရေးဆိုင်ရာဤဥပဒေဆိုတာကြီးကိုအစိုးရပြဋ္ဌာန်းလိုက်နိုင်တယ်ဆိုတော့ဒါကျွန်တော်တို့အားလုံးတော်တော်ကိုဝမ်းသာကြတယ်ပေါ့နော်ဆိုတော့ဒီဥပဒေအရဆိုရင်အစိုးရဒီဒီတဘာဝ BND ရဲ့ကာကွယ်ရေးဆိုင်ရာဟို budget တွေကိုတည်ထောင်ထားရမယ်ဝန်ကြီးဌာနတည်ထောင်ထားရမယ် budget တည်ထောင်ထားရမယ်အဲ့ဒါအပြင်အရေးပေါ်ရန်ပုံငွေဆိုတာတွေရှိရမယ်ဒီဥပဒေအရပေါ့နော်ဒါပေမဲ့ဒီဥပဒေကိုတော့ပြဋ္ဌာန်းတယ်အစိုးရကအဲ့ဒီအလုပ်တွေကိုမလုပ်ထားဘူးရှင်မလုပ်ပြီးတော့တခါအစိုးရကဒီဒေတာဆိုင်ရာဒေတာရင်းမှာလည်းပဲဒီအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တွေကိုချမှတ်ထားရမယ်ရေးဆွဲထားရမယ်အဲ့ဒေတာတိုင်းအတွက်တခါ budget ရန်ပုံငွေတွေထားရမယ်ဆိုတာတွေလည်းရှိပါတယ်ဒါပေမဲ့အဲ့အရာတွေကိုလည်းမလုပ်ထားဘူးပေါ့နော်ဆိုတော့ပြည်သူလူထုကတော့အဝဲဖြစ်နေပြီဒါပေမဲ့လုံပိုင်ခွင့်ရှိတာဒီအစိုးရပဲဖြစ်တဲ့အခါကျတော့ဒီလုံပိုင်ခွင့်ရှိတဲ့သူကမှမလုပ်ခဲနေတဲ့အခါမှာသိတဲ့သူကဘလောက်ပဲသိသည်ထလုပ်လို့မရအဲ့လိုကိုကျမတို့နှောင့်နှေးကြံကြမှုနဲ့အခုလိုလူသိမ်းပေါင်းများစွာအသက်ပေးအန်ကြီးဆုံးရှုံးခဲ့ရတာရှိဆိုတော့ဒါဒီနာဂစ်နဲ့မတူပါဘူးနာဂစ်ကရုပ်တရက်ဖြစ်ပေါ်လာတာပါဒါကကာကွယ်နိုင်ရဲ့သားနဲ့မကာကွယ်လို့ဆုံးရှုံးရတာပါ
ရေဘေးနဲ့ပတ်သက်လို့ပေါ့နော်ရေဘေးအန္တရာယ်ကြုံတွေ့နေရတဲ့ဒီလူမှုကိုဟိုပြန်လည်နေရာချထားရေးကယ်ဆယ်ရေးမှာတာဝန်အဓိကတာဝန်ရှိတဲ့ဝန်ကြီးဌာနနဲ့ရောဒီ CSO Forum အနေနဲ့ဘယ်လိုများညှိနှိုင်းဆောင်ရွက်တာတွေရှိပါလဲရှင
်ဟုတ်ကဲ့အခုလောလောဆယ်တော့ညှိနှိုင်းဆောင်ရွက်ခြင်းတော့မရှိသေးပါဘူးဒေတာထဲမှာကတော့ခုနကဟိုနာဂစ်ရဲ့လက်ကျန်လေးအတွေ့လို့ပဲပြောပါတော့နော်ဟိုရေးပေါ်ကယ်ဆယ်ရေးနဲ့ပြန်ဟိုခုကိုကြီး၆ပန်းကြီးအဖွဲဆိုတာလေဒီတာထဲတွေမှာသူတို့ဖွဲ့ဖွဲ့ထားကြတယ်ရှင်ဘယ်သူတွေပါလဲဆိုတော့ခုနကလူကယ်ပြန်ဝန်ကြီးဌာနကတို့နောက်ဆယ်မြောင်းတို့တို့အထွေအုပ်တို့နောက်ဟိုအမျိုးသမီးရေးရာတို့အဲ့အဲ့လိုမျိုးတွေပေါ့နော်တကယ်ဟိုပြည်သူလူထုရဲ့အဖွဲမျိုးဟုတ်ပဲနဲ့အစိုးရဌာနကိုစားပြုအဖွဲတွေနဲ့ ဖွဲ့ထားတဲ့ကော်မတီတွေတော့ရှိတယ်ရှင်။ဆိုတော့ကျမတို့ကဟိုကဲဆယ်ရေးတဲ့ရုတ်တရက်ရုတ်တရက်နဲ့လေဟိုစေရနာရှင်တူဦးချင်းကော၎င်းပေါ့နော်အဖွဲ့လူငယ်အဖွဲ့လေးတွေတော့၎င်းနဲ့ပရဟိတအဖွဲ့ရုတ်တရက်ရောက်သွားကြတယ်။ကူရော့မယ်ဆိုတဲ့အချိန်မှာသူတို့တွေကကျမတို့တွေကိုဟိုအဲ့အဖွဲ့လေးတွေကိုပေါ့နော်ဟိုတားပါတယ်။ဒါနင်တို့လောက်ပိုင်ခွင့်မဟုတ်ဘူး။ဘယ်တော့ဘယ်တော့ရဲ့ဟိုထုတ်ပြန်ကြေညာချက်အရာပေါ့နော်။ဆိုတော့အဲဒါဒီဒီကော်မတီလက်ထဲကနေသွားရမယ်ပေါ့ဆိုတော့ကောင်းပြီဒီကော်မတီလက်ထဲကသွားဆိုရင်ဒီကော်မတီကဘာလုပ်မှာလဲဘယ်ဘာတွေကိုသွားဝေမှာလဲဘယ်တော့ဝေမှာလဲဆိုတော့သူတို့မှအဖြေမရှိဘူးဆိုတဲ့အခါကျတော့လူတွေကလိုနေတာအခုချက်ချင်းသူတို့ကဟိုအထက်အမိန့်ကိုပြန်ဆောင်တာလားဘလို့ညှိနှိုင်းရေးလုပ်နေတာလဲမသိတဲ့အချိန်မှာခုနကလိုပရဟိတသွားကူမယ်အဖွဲတွေနဲ့သူတို့နဲ့ကြားထဲမှာအငင်းခုန်လေးတွေဖြစ်လာကြရတယ်ပေါ့နော်နောက်ဆုံးကျတော့ပရဟိတတွေကဒီမှာသိနေပြီမဆောင်နိုင်တော့ဘူးငတ်နေပြီပေးတော့မယ်ဆိုတာမျိုးနဲ့ပေးကြရတယ်ဆိုတော့အဲ့ဒီအချိန်မှာခုနဆမ်းမမေးမေးခွန်းပေါ့နော် CSO တွေနဲ့ဘလို့ပေါင်းဆိုပရဟိတအဖွဲ့တွေဒီလေ CSO တွေပဲလေဆိုတော့ပေါင်းလို့ကိုမရနိုင်ဘူးပေါင်းဆက်နိုင်တဲ့အခွင့်အလန်းလေးတော့မရှိနေပါဘူးပေါ့နော
်ဟုတ်ပါ
ဆိုတော့ဟုတ်ခုနကဒီတဘာဝဘေးအန်ဒီရဲ့ကောက်ွယ်တိုင်းစီးရေးဆိုင်ရာနီးဥပဒေရောနောက်ရင်းနဲ့ဆက်ဆက်တဲ့လုံထုံးလုံကြီးတွေသူတို့ရှိမှမရှိတဲ့အခါမှာသူတို့တွေဒီကဲဆယ်ရေးဆိုတာကိုဘသူဟာရဲ့နောက်ကိုလိုက်ရမှန်းမတိပဲနဲ့ဖြစ်တယ်ဆိုတော့ဟိုကလေးမှာရေကြီးတဲ့ညပေါ့เนาะရေတွေကြီးကြီးကြီးကြီးလာတော့ဆယ်မြောင်းကလူတွေကမဟုတ်ဘူးအစင်ကြေပါသေးတယ်ပေါ့เนาะဒါဆိုရင်ဆီကမဟုတ်ပါဘူးလို့ပြောတယ်ဆိုရင်ရေမှန်ရောက်ဖို့ဟိုတပေတောင်မလိုတော့တဲ့အနေအထားမျိုးပေါ့အဲ့မှာလူတွေကမလုပ်ရမလဲဆိုတော့နောက်ဆုံးကျတော့ဆယ်မြောင်းဝင်တန်းနဲ့မဟုတ်တာအရင်ဆိုရင်ကကောင်းလာပါပြီဆိုပြီးတော့ဆယ်မြောင်းဝင်တန်းနေကအရေးပေါ်အခြေအနေအရေးပေါ်ဆိုတာဆယ်မြောင်းရဲ့အန်တီရဲ့ရေးပေါ်လို့ကြီးညာမယ်ဆိုတဲ့အချိန်မှာထွေအုပ်ကတားတယ်။မင်းတို့ကြီးညာပိုင်ခွင့်မရှိဘူး။ဒါဆိုရင်ဘသူကြီးညာပိုင်ခွင့်ရှိလဲ။ထွေအုပ်ကြီးညာပိုင်ခွင့်ရှိလား။ထွေအုပ်ကြီးညာပါတော့ပေါ့။ကြီးညာလုံးလို့ရပြီလေ။ဆိုတော့ကျမတို့ကတို့ကြီးညာချက်ဆိုတာလေအမိန့်လေးတစ်ခုကိုစောင့်လိုက်ရင်ကြမ်းချား CSO ကဆက်လုပ်လို့ရပြီရှင်။ဒါပေမဲ့တို့ကဒါလည်းထွေအုပ်ကြီးညာပိုင်ခွင့်ရှိ။ဒါဆိုဘသူလဲလူကယ်ပြန်ကကြီးညာမှာလား။ဆိုတော့လူကယ်ပြန်ကလည်းသူ့မှာကြီးညာပိုင်ခွင့်မရှိဘူး။ဆိုတော့ဒီအစိုးရဌာနတွေရဲ့ဒီ system ထဲမှာရှိတဲ့ဟိုလုပ်ပိုင်ခွင့်ဆိုတဲ့ mandate တွေဒီငွေကြီးဌာနတစ်ခုတစ်ခုကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားမရှိထားတာဟာအခြေခံ ground ထဲမှာသွားပြီးလုပ်ရတဲ့ရပ်ဖက်လူမှုအဖွဲ့အစည်းနဲ့ပေါင်းလုပ်ရတဲ့အခါမှာ immediate hunter ဖြစ်ပါလေရှင်ဆို
ဟုတ်ကဲ့ပါအဲ့တော့ဒီနောင်လဲပေါ့နော်တဘာဝဘေးအန္တရာယ်ဆိုတာကြုံမှုအလားအလာတွေအများကြီးရှိပါတယ်ဒီတက်တော်တွေပြုံးနေတာလဲပါတာပေါ့เนาะတော့ကဘာကြီးပူနွေးလာတယ်ပေါ့เนาะအများကြီးပေါ့เนาะအဲ့ဒီအချက်အလက်တွေကြောင်းရှေ့လာမဲ့အန္တရာယ်တွေအတွက်ကိုပေါ့เนาะကြိုတင်ပြင်ဆင်ဖို့အတွက်ကိုဘယ်လိုများတိုက်တွန်းခြင်းပါလဲရှင
်ဟုတ်ကဲ့ဟိုကျမတို့ဒီမြန်မာနိုင်ငံမှာဆုံးရှုံးသမျှဟာတွေဒီဟိုကာကွယ်ရေးဆိုတာကိုမလုပ်လို့ဆုံးရှုံးရတာပါရေပေါ်ရေမမျောခင်ရေမလားရေမမျောအောင်ဘယ်လိုလုပ်ရမလဲလို့မစဉ်းစားဘဲနဲ့ရေထဲမျောတော့မှကောက်တင်းကောက်သလိုဟိုအလောင်းလိုက်ကောက်တဲ့အလုပ်ကိုပဲလုပ်နေတာဆိုတော့အစိုးရရဲ့ကာကွယ်ရေးအမြင်ကိုပြုပြင်လို့လိုပါပြီပြည်သူလူထုကိုအမှန်တကယ်ကာကွယ်နိုင်သောတဘာဝဘေးအန္တရာယ်ကာကွယ်ရေးအစီအစဉ်ဒီကိုစနစ်တကျချမှတ်ပါ evacuation တွေကိုဒီရွာတိုင်းရွာတိုင်းကျမတို့နိုင်ငံတကာမှာဆိုရင်ဥပမာ Thai tsunami ရဲ့နောက်ပိုင်းမှာဆိုရင်နော်ရွာတိုင်းမှာ shelter တွေရှိနေတယ်အစင်သင့်စောက်ထားတယ်။ဒါတော့တဘာဝဘေးအန္တရာယ်ထုတ်ပြန်ကြေညာချက်တွေအစင်သင့်အများနဲ့အမှန်တိုင်းပေါ့နော်ပြောရဲဆိုတော့အစိုးရရဲ့ဒီကာကွယ်ရေးဆိုင်ရာအမြင်ဒီစစ်ရေးအမြင်ထက်ကျော်ပြီးတော့ပြည်သူလူထုကိုတကယ်ကာကွယ်တယ်ကာကွယ်ရေးအမြင်မျိုးကာကွယ်ရေးစီမံချက်တွေလုပ်ဖို့လိုပါတယ်။နောက်ပြီးတော့ဒါတွေကိုနိုင်ငံတော်ရဲ့ budget တွေကနေပြီးတော့ပွင့်လင်းမြင်သာစွာသုံးဖို့လိုပါတယ်။နောက်ဒီကာကွယ်ရေးအမြင်ဒီစီမံချက်တွေဟာဟိုကဘာကိုချပြဖို့လေးတွေမဟုတ်ဘဲနဲ့တကယ်လက်တွေ့ကျကျလှုပ်ဆောင်နိုင်တဲ့ကာကွယ်ရေးအမြင်နဲ့စီမံချက်မျိုးဖြစ်ဖို့လိုတယ်။အဲ့ဒီစီမံချက်တွေထဲမှာလည်းပဲအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အထူးသဖြင့်ဒေသခံအဖွဲ့အစည်းတွေနဲ့ထိတ်ဆက်ပြီးလုပ်ဖို့လိုပါတယ်
။ကျေးဇူးအများကြီးတင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါတယ
်။မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VA ကနေဆက်ပြီးထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြီးသွင်းသတင်းတုံးသက်ချက်မြန်မာပြည်မှပေးစာများကဘာတော်ထူးခြားဆန်းပြသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေညနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ဆက်နေတဲ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့ဆယ်နာရီအထိအစီအစဉ်တွေကိုတော့ line meter 24 25 32နဲ့50တို့အပြင် line meter 190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်မြန်မာပြည်မှပေးစာများကဘာတလွာထူးခြားဆန်းပြသတင်းတွေကိုနားဆင်ရမှာပါ။အခုပထမဦးဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုအရင်ဦးဆုံးတင်ပြပေးဖို့ရှိပါတယ်။အချိန်နှောင်းပြီးမှချတဲ့88ရဲ့ဆုံးဖြတ်ချက်ဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြမှာဖြစ်ပါတယ်။မာအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီပြည်သူတွေနဲ့အတူအခုတလောခရဲရိုက်ခတ်သွားတဲ့ပြဿနာတစ်ခုကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်လောင်းရွေးချယ်မှုပြဿနာပါ။ကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ပွင့်လင်းအဖွဲ့စီကခေါင်းဆောင်နဲ့အဖွဲ့ဝင်အယောက်20လောက်NLD အလံအောက်ကနေရွေးကောက်ပွဲဝင်ဖို့စီရင်ပေးခဲ့ကြပါတယ်။အဲဒါလိုစီရင်ပေးထားရကနေကိုမြအေးစောစောစီစီနှုတ်ထွက်ခဲ့ပါတယ်။နောက်ပိုင်း NLD ကကြေညာတဲ့အမတ်လောင်းခွင့်ပြုစီရင်မှာကိုပြုံးချိုတယောက်ပဲပါလာပြီး88အဖွဲ့ထိတ်တန်းကောင်းဆောင်ကိုကိုကြီးနဲ့အခြားအဖွဲ့ဝင်တွေအားလုံးလိုလိုလောက်ပယ်ချခံခဲ့ရပါတယ်။ NLD ရဲ့ဒီဆုံးဖြတ်ချက်ဝေဖန်တန်တွေဆူညံသွားခဲ့ပြီး88ပွင့်လင်းအဖွဲ့စီအတွင်းမှာလည်းမကျေနပ်မှုများစွာဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်။ခုဆို88ပွင့်လင်းအဖွဲ့စီကွန်ရက်များစုံကြီးတွေ့ဆုံပွဲတစ်ခုပြုလုပ်ပြီးသွားပါပြီ။အဲ့ဒီစီဝေးမှာသူတို့ဘာတွေဆုံးဖြတ်ချက်ချခဲ့ကြသလဲ။သူတို့ဆုံးဖြတ်ချက်အချိန်နှောင်းသွားလေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
1988ပြည်သူတွေရဲ့ဒီမိုကရေစီတောင်းဆိုဆန္ဒပြပွဲအပြီးအာဏာသိမ်းတက်လာတဲ့စစ်အစိုးရကိုတောက်လျှောက်အန်တုဆန့်ကျင်လာတဲ့အစုအဖွဲ့တွေထဲမှာ NLD နဲ့88မျိုးဆက်ចောင်းသားကောင်းဆောင်များအဖွဲ့ဟာအထင်ရှားဆုံးဖြစ်ပါတယ်။ကိုမင်းကိုနိုင်ကိုကိုကြီးကိုမြအေးကိုချင်မီတို့လိုចောင်းသားကောင်းဆောင်တွေရဲ့အလံမလဲတဲ့စိတ်ဓာတ်တွေကြောင့်ဆရာနာရှင်တွေဟာနှစ်ရှည်ထောင်ဒဏ်အကြိမ်ကြိမ်ချမှတ်ခဲ့ပါတယ်။စစ်ဆိုးရရဲ့ဆိုးရွားလာတဲ့ဖိနှိပ်အုပ်ချုပ်မှုကာလတလျှောက်လုံးပြည်သူတွေရဲ့မျှော်လင့်ချက်ဟာဒေါအောင်ဆန်းစုကြည် NLD နဲ့88မျိုးဆက်ကောင်းဆောင်တွေဖြစ်ခဲ့ပါတယ်။ NLD ပါတီအနေနဲ့ထက်မြက်မှုမရှိတဲ့ကောင်းဆောင်မှုအောက်ကြာရောက်နေစဉ်ကာလတွေမှာတော့ပြည်သူလူထုဟာ88မျိုးဆက်ចောင်းသားကောင်းဆောင်တွေအပေါ်ပိုးပြီးမျှော်လင့်ချက်ထားခဲ့တဲ့ကာလတွေလည်းရှိခဲ့ပါတယ်။2011ခုနှစ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ပါတယ်။အသစ်တက်လာတဲ့သမ္မတဦးသိန်းစိတ်အစိုးရဟာ2008ဖွဲ့စည်းပုံကိုအခြေခံတဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးပြီးလွတ်လွတ်လပ်လပ်နိုင်ငံရေးလုပ်ကိုင်ခွင့်ပေးတာလည်းပါဝင်ခဲ့ပါတယ်။2012ခုနှစ်ဝင်းကျင်ရောက်တဲ့အခါအချင်းတောင်ထဲမှာနှစ်ရှည်အချင်းချခံထားရတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်အားလုံးနီးပါးလွတ်မြောက်လာကြပြီးနိုင်ငံရေးဖြစ်စေလူမှုရေးဖြစ်စေလွတ်လပ်စွာလှုပ်ရှား권ရလာကြပါတယ
်။ဒေါ်ဆန်းစုကြည်လွတ်မြောက်လာပြီးနောက်ပိုင်း NLD ကတော့ပါတီကိုခိုင်မာအောင်တည်ဆောက်ပါတယ်။2012ဂျာပြတ်ရွေးကောက်ပွဲဝင်အမှတ်နေရာ40ကျော်အနိုင်ရခဲ့ပါတယ်။ပြီးတော့လွှတ်တော်ထဲဝင်ရောက်ပြီးလွှတ်တော်နိုင်ငံရေးလုပ်ကိုင်ဆောင်ရွက်ကြပါတယ်။ပြည်သူတွေစိတ်ဝင်စားနေကြတာကတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေရဲ့အစုအဖွဲ့ပါ။သူတို့တွေနိုင်ငံရေးပါတီထောင်ကြမလား။ NLD ပါတီတဲဝင်ပြီးနိုင်ငံရေးလုပ်ကြမလား။ဒါမှမဟုတ်ရင်တခြားပါတီလုပ်ကြအောင်မလဲဆိုတာပါ။ပြည်သူတွေမျှော်ပေမဲ့မောတာပဲအဖတ်တင်ပါတယ်။88မျိုးဆက်ចောင်းသားခေါင်းဆောင်တွေဟာပါတီထောင်နိုင်ငံရေးမလုပ်ကြသလိုဒေါ်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD ပါတီတဲဝင်ပြီးပါတီရဲ့ဥဆောင်မှုခံယူတဲ့နိုင်ငံရေးသမားဘဝဖျက်ဆီးတာမျိုးလဲမလုပ်ကြပါဘူး။ဒီလိုနဲ့88မျိုးဆက်ပွင့်လင်းအဖွဲ့စည်းဆိုတာတီထောင်ပြီးလွတ်တော်ပြင်ပနိုင်ငံရေးနဲ့လူမှုရေးကိစ္စတွေကိုဆောင်ရွက်ရင်းအချိန်တွေကိုတရွတ်ရွတ်ကုန်ဆုံးစေပါတယ်။ဒါပေမဲ့88မျိုးဆက်ခေါင်းဆောင်တွေအဲ့လိုလုပ်တာကိုပြည်သူအများစုကတော့သိပြီးနားမလည်ကြပါဘူး။ဒါကြောင့်လဲသူတို့အနေနဲ့နိုင်ငံရေးကိုတိတိကျကျစောင့်ချပြီးမလုပ်ကြတော့ဘူးလားဆိုတဲ့မေးခွန်းမျိုးအများရန်မေးလေးရှိတာတွေ့ကြရပါတယ်။
ဒီလိုနဲ့2015ရွေးကောက်ပွဲအချိန်ကာလရောက်လာပါတယ်။ ဒီကြားရဲ88မျိုးဆက်ပွင့်လင်းအဖွဲ့အစည်းကခေါင်းဆောင်နဲ့အဖွဲ့ဝင်တွေ NLD ပါတီအလံတော်အောက်ကနေရွေးကောက်ပွဲဝင်နိုင်ဖို့88အဖွဲ့နဲ့ NLD ပါတီခေါင်းဆောင်တွေတွေ့ဆုံဆွေးနွေးညှိနှိုင်းမှုတွေရှိခဲ့တယ်လို့သိရပါတယ်။အဲ့ဒီတွေ့ဆုံညှိနှိုင်းမှုရလဒ်တွေနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကတရားဝင်ဘာမှထုတ်ပြန်တာတော့မရှိခဲ့ပါဘူး။ဒီနည်းနဲ့88ပွင့်လင်းအဖွဲ့အစည်းကဥက္ကိုကိုကြီးအပါအဝင်ခေါင်းဆောင်နဲ့အဖွဲ့ဝင်20လောက်NLD ပါတီအလံအောက်ကနေအမတ်လောင်းဝင်ရွေးခံဖို့စီရင်တင်လိုက်ပြီးဆိုတဲ့သတင်းထွက်ပေါ်လာပါတော့တယ်။တကယ်တော့88ပွင့်လင်းအဖွဲ့ခေါင်းဆောင်တွေအဖွဲ့ဝင်တွေအနေနဲ့ NLD ပါတီအလံအောက်ကရွေးကောက်ပွဲဝင်မယ်ဆိုတာဟာ NLD ပါတီတဲကိုဝင်တာ NLD ပါတီရဲ့ဦးဆောင်မှုခံယူလိုက်တာပဲဖြစ်ပါတယ်။အဲ့ဒီလိုသာရည်မှန်းချက်ရှိရမှန်ရင်ငကိုကာလအတော်ကြာကြာကလေးက NLD ပါတီတဲဝင်ရောက်ပြီးဒေါက်ဆန်းစုကြည်နဲ့ NLD ပါတီရဲ့ဥဆောင်မှုကိုခံယူပါတီကပေးတဲ့ကြာရတာဝန်ကိုထမ်းဆောင်ထားဖို့တင်ပါတယ်။အခုအဲ့လိုမရွေးချယ်ခဲ့တာကြောင့်88မျိုးဆက်တွေရဲ့ဆုံးဖြတ်ချက်တွေဟာပါတီတဲဝင်ပါတီဥဆောင်မှုခံယူမယ်ဆိုတာမျိုးထက်အမတ်ဖြစ်ချင်တဲ့ဆန္ဒကြောင့်စီးရင်လာတင်ရတယ်ဆိုပြီးအတိတ်ပဲကောက်ယူနိုင်တဲ့အနေအထားရောက်သွားစေပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းကိုပြုံးချိုတယောက်ကလွဲရင်ကိုကိုကြီးနဲ့အခြား88အဖွဲ့ဝင်အားလုံးဟာNLD ပါတီရဲ့အမတ်လောင်းတွေအဖြစ်အရွေးချယ်မခံခဲ့ရပါဘူး။ဒီမှာလဲမေးစရာမေးခွန်းတစ်ခုရှိလာပါတယ်။အမတ်လောင်းအဖြစ်အရွေးမခံရတဲ့88အဖွဲ့ဝင်တွေဘာလောက်ကြမှာလဲဆိုတာပါ။တစ်ဖက်မှာလဲ NLD ပါတီဝင်ဖြစ်ရှောက်လွှာတင်ထားပြပါပြီ။အမတ်လောင်းအဖြစ်အရွေးချယ်မခံရတာနဲ့ NLD ပါတီဝင်အဖြစ်မခံယူတော့ဘဲကို့အဖွဲ့စီကိုပြန်သွားမယ်ဆိုရင် NLD ခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေရဲ့အမြင်လဲကောင်းနိုင်မှာမဟုတ်ပါဘူ
း။ဒါနဲ့ပတ်သက်ပြီးတောင်ဆန်းစုကြည်ကိုယ်တိုင်ကကိုယ်စလဲလောင်းအဖြစ်သတ်မှတ်မခံရတဲ့ပုံကိုယ်တွေရဲ့စိတ်နေစိတ်ထားတွေကမကြမီပေါ်လာပါတော့မယ်ကို့အတွက်ပထမလားအဖွဲ့ချုပ်အတွက်ပထမလားဆိုတာအတိလင်းတွေ့မြင်နိုင်တော့မှာပါဆိုပြီးကြိုတင်မေးခွန်းထုတ်ထားပြီးသားလဲဖြစ်နေပါတယ်တကယ်လဲအမတ်လောင်းအဖြစ်ရွေးချယ်မခံရတဲ့88အဖွဲ့ဝင်တွေဟာသူ့မိခင်အဖွဲ့စည်းကိုပြန်သွားကြပြီးနောက်ရွေးကောက်ပွဲအပြီးကာလလောက်မှာနိုင်ငံရေးပါတီသစ်တစ်ခုတည်ထောင်ဖို့ဆွေးနွေးနေကြပါပြီဘယ်လိုပဲဖြစ်ဖြစ်88အဖွဲ့ရဲ့ပါတီထောင်မဲ့ဆုံးဖြတ်ချက်ဟာခုလိုသူတို့နဲ့ NLD အဖူးထစ်တွေဖြစ်ပြီးမှချတဲ့ဆုံးဖြတ်ချက်မှုအများကြီးအချိန်နှောင်းခဲ့ပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပြီးမှာတော့အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တော်ကြောတင်ဆက်ထားပါတယ်။နားဆင်ကြည့်ရအောင်ပါရှင်။
ရဲတော်ရရှင်တွေပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးပါမယ်။တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းမြန်မာသချင်းလေးတစ်ပုတ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံကရေပေးနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာတဲ့စာတချို့ကိုဖော်ပြပေးသွားခြင်းပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ကလေးကတော်ရရှင်ချင်းမွေးချင်းပြည်နယ်ဆက်ကလေးမြို့နယ်မှာရေဘေးအနေနဲ့ကြုံတွေ့နေရပါတယ်ဆိုပြီးတော့အဲ့ဒီသားကရေးလာတဲ့စာကိုဖော်ပြပေးခဲ့ပါရဲ့နော်အခုတော့အဲ့ဒီရေဘေးဒုက္ခသည်တွေအတွက်နိုင်ငံရဲ့ချားမှာအလှူခံနေတဲ့တော်ရရှင်တွေကအစာရေးပြီးတော့ VOA ကနေတစင်ပြောပြပေးပါဆိုလို့ကလေးမြို့ကပရာဟိတအဖွဲ့တွဲလက်များဆိုတဲ့အဖွဲ့အစည်းနဲ့အမေရိကန်မှာရှိတဲ့ကလေးမြို့လူငယ်တွေပေါင်းပြီးတော့နိုင်ငံသားရောက်ကလေးမြို့သူမြို့သားတွေမွေးရမြေတွေအွန်လိုင်းကနေအလှူငွေထည့်နိုင်အောင်လို့ရည်ရွယ်ပြီးတော့လောက်ထားပါတယ်သူတို့ရဲ့ website လေးက clayflooding.blogspot.com ဖြစ်ပါတယ်အဲ့ဒီ blog မှာလာပြီးတော့အလူငွေထည့်နိုင်ပါတယ်ဆိုပြီးကလေးမျိုးသူမျိုးသားတွေအတွက်သူတို့အလူငွေကောက်ခံနေပါကြောင်းသောရရှင်တယောက်အစာရေးပြီးတော့ VOA ကတစ်ဆင့်အများကြည့်အောင်လုပ်ပေးပါဆိုပြီးပြောပြလာပါတယ်နောက်ထပ်သူအောင်နေဆိုတဲ့သောရရှင်ကတော့ရေဘေးရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုတီးဖို့အတွက် VOA ကနေပြီးတော့အစီအစဉ်လေးထုတ်လွှင့်ပေးပါဆိုပြီးအခုလိုတောင်းဆိုလာတာပါသဘာဝရေဘေးရဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့အဲ့ဒီဆိုးကျိုးတွေကိုကြိုတင်ကာကွယ်ရမယ့်နည်းလမ်းတွေအကြောင်းသတင်းဆောင်ပါအမြဲတမ်းထုတ်လွှင့်ပြီးတော့ဖော်ပြပေးစီခြင်းပါတယ်။လွှင့်ထုတ်ပြီးသားရှိရင်လည်းပြန်ပြီးတော့ဖော်ပြပေးစီခြင်းပါတယ်။ဆိုတော့ဒီသောရရှင်ကမြန်မာနိုင်ငံအနှံ့အပြားမှာရေဘေးကြုံတွေ့နေရတဲ့လူတို့အတွက်အထောက်အကူဖြစ်အောင်လို့အစီအစဉ်တွေထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ရှင်။ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့အစာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးပါဦးမယ်။ပြီးခဲ့တဲ့ဇွန်လအကုန်ကရေးလာတဲ့ကျောင်းသားမိဘတို့ရဲ့စာမှာတော့ သူရဲ့ရင်သွေးပညာရေးအတွက်ဘလောက်ရတဲ့မဲ့အေးဖြစ်နေရလဲဆိုတာကိုရေးထားတာပါသူရဲ့စာကိုအခုအရင်ဖော်ပြပေးပါမယ်နော
်ကျောင်းလေးဖွင့်တာအခုဆိုရင်တလပြည့်လို့လာဘက်စာမူဝဲတွေဖြေပါတော့မယ်ကျောင်းသားတွေကအခုဆိုရင်ကျူရှင်မှာတင်တာနဲ့ကျောင်းမှာတင်တာအဖြေတူရမယ်လို့ဖြေပုံဖြေနည်းတွက်ပုံတွက်နည်းမတူကြတဲ့အတွက်အခက်အခဲရှိနေပါတယ်ဒီကျောင်းကဆရာဆရာမနဲ့ပဲကျူရှင်တင်တာပါပဲဒါပေမဲ့တင်တဲ့ဆရာဆရာမနဲ့စာမူဝဲစစ်တဲ့ဆရာဆရာမမတူတဲ့အတွက်တွက်နည်းဖြေနည်းမတူဖြစ်နေပါတယ်ဥပမာကျူရှင်ဆရာမကလည်းငါကအမှတ်ပေးစနစ်ကိုကင်ထားတာငါတင်တယ်လို့တွက်နီးရတယ်လို့ဖြင်းနီးရတယ်လို့ဆိုပြီးတော့ကလေးတွေကိုပြောနေတဲ့အတွက်ကလေးတွေရောကျောင်းသားမိဘတွေရောစိတ်ညစ်နေကြပါတယ်။ကျောင်းသားတွေကအဖြေမှန်ပေမဲ့တွက်နီးဖြင်းနီးမှာကအမှတ်ပေးစီမင်းစည်းကမ်းနဲ့မကိုက်ညီတာနဲ့အမှတ်မရဘဲစာမူပဲရှုံးမယ်ဆိုရင်အင်မတန်ကိုပဲနစ်နာတယ်လို့ကလေးတွေရဲ့စိတ်ထဲမှာစိတ်ထိခဲ့ရပြီးယုံကြည်မှုတွေနှဲပါလာပြီးစိုးရိမ်မှုတွေနဲ့စာမူဝဲတွေကိုဖြင်းနေရတယ်ဆိုရင်မကောင်းတော့ပါဘူး။ဒါကြောင့်မလို့ပညာရေးဝန်ကြီးအနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုညွှန်ကြားမှုတွေပြုလုပ်ပေးပါလို့ VOA ကနေတဆင့်လေးစားစွာတင်ပြချင်ပါတယ်ရှင်
။အခုကျင့်သုံးနေတဲ့ဒီကျောင်းပညာရေးစနစ်ကိုတာဝန်ရှိသူတွေပြန်ပြီးတော့တုံ့တက်ပေးဖို့ကျောင်းသားမိဘတို့ရေးလာတဲ့အစာဖြစ်ပါတယ်။ဒီစာကိုဖော်ပြပေးပြီးတော့နိုင်ငံတော်ရဲ့ပညာရေးအသုံးစရိတ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကျောင်းတို့ပြည်သူတွေမှာတင်ပညာသင်ကြားရေးဆိုတာရှိတာမဟုတ်ပါဘူး။အဲ့ဒီအရသာအစိုးရအမိခံလက်ရှိဆက်ဆိုရမှာလည်းပဲစစ်ပညာရေးအသုံးစရိတ်ဆိုတာရှိပါတယ် DSA ODS အပြင်တာမန်ရဲသားရဲတပ်ဖွဲ့ကျောင်းများ၎င်းတို့မှဌာနတွင်ရာထူးတိုးရာထူးတက်အဆရှိသဖြင့်၎င်းတို့ရဲ့ infrastructure ကြီးတစ်ခုလုံးချောချောမွေ့မွေ့လက်ပန်းနိုင်စေဖို့သူတို့စီမှာလည်းပဲပညာရေးကဏ္ဍနဲ့ပညာရေးအသုံးစရိတ်ဆိုတာရှိရပါလိမ့်မယ်သူတို့ကစစ်ပိုင်းဆိုင်ရာပညာရေးအသုံးစရိတ်ကိုလက်ရှိဘလောက်ရခိုင်နှုန်းသုံးနေပါသလဲအလားတူကျွန်တော်တို့ပြည်သူတွေအတွက်ပညာရေးအသုံးစရိတ်ကိုလည်းပဲ၎င်းတို့နီးတူရခိုင်နှုန်းရှိသင့်ပါတယ်ဒီအချက်ကိုကျွန်တော်တို့ VOA ကတစ်ဆင့်မြမပညာရေးလောကမှာတက်ကြွပြီးတွေ့ကြုံရေးကျက်သူများစကားဝိုင်းပေါ်တင်ပြီးဆွေးနွေးတိုင်ပင်ပေးဖို့အမြန်ဆုံးနဲ့အကောင်းဆုံးရလဒ်တွေထွက်ပေါ်လာစေဖို့တင်ပြလိုက်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံပညာရေးပိုင်းမှာသောရရှင်တွေဘဝင်မကျဖြစ်နေရတဲ့အချက်တွေကိုသူတို့ရေးပြီးတော့ပြောလာကြတာပါသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုတ်နဲ့ဖြောပြပေးစီမှာရှင်။ Billboard Hot 100ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်3ချိတ်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ Silent တို့သီဆိုထားတဲ့ Watch Me ဆိုတဲ့အကသတင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်။ You already know who it is. Silent talk. Don't it do it for me. Now watch me whip. Kill it. Now watch me nine. Okay. Now watch me whip. Whip, watch me nay nay. Why me do it? Now watch me whip, kill it. Watch me nay nay. Okay. Now watch me whip, whip, watch me nay nay. Can you do it? Now watch me, ooh, watch me, watch me, ooh, watch me, watch me, ooh, watch me, watch me, watch me, ooh, okay, ooh, okay, ooh, watch me, watch me, ooh, watch me, watch me, you do it. Watch me, watch me, you do it. Okay, ooh, do the stanky leg, do the stanky leg, do the stanky leg, do the stanky leg. Break your legs, break the knot. Break your legs, break 'em. Break your legs, break the knot. Break your legs, break 'em. Break your legs, break the knot. Break your legs, break 'em. Break your legs, break the knot. Now watch me bop, 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 bop. Now watch me whip, hey. Now watch me nay nay. Now watch me whip, whip, watch me nay nay. Why me do it? Now watch me whip, kill it. Watch me nay nay. Okay. Now watch me whip, whip, watch me nay nay. Can you do it? Now watch me, ooh, watch me, watch me, ooh, watch me, watch me, ooh, watch me, watch me, ooh, okay, ooh, okay, ooh, watch me, watch me, ooh, watch me, watch me, ooh, watch me, watch me, ooh, okay, ooh. Now watch me, yo. Now watch me, Superman. Okay. Now watch me, yo. Now I'm in Superman. Okay. Now I'm in yours. Soldier. Now I'm in Superman. Okay. Now I'm in yours. Soldier. Now I'm in Superman. Okay. Now I'm in Duff, 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 silent လို့တည်ဆိုထားတဲ့ watch me ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ဖြစ်နေမြမတခြင်းတစ်ပုံးနဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါဦးမယ်။အခုတော့သရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ကြီးသလောက်ပြောပြပေးသွားချင်ပါသေးတယ်။ကံကြမ္မာကိုပဲရိုးမယ်ဖွဲ့ပုံချရတော့မှလားဆိုပြီးတော့မေးလာတဲ့သရရှင်ကတော့စိတ်မချမ်းမသာဖြစ်နေရပြီးတော့ကိုချင်းစာတရားရှိတဲ့သူပါဆိုပြီးတော့အခုလိုရေးလာပါတယ်
။ပြည်သူကိုယ်စားလှယ်ကြီးများခင်ဗျာ။ကျွန်တော်အတိတ်တယောက်ကလွန်ခဲ့တဲ့တစ်နှစ်ခွဲခန့်ကအင်တာဗျူးပြုပါတယ်။သူက MEC မှာဝန်ထမ်းလုပ်သလိုသူ့အမျိုးသမီးကဆက်ချုပ်ပါတယ်။သူ့မိဘနှစ်ဦးကတော့တွန်းလဲလေးနဲ့ယာဒီဘော်တီးနှံနေဖြစ်တဲ့ဇီဒီတရက်ဒီဂွေးဒီတံမျိုးဒီလိမ္မော်ဒီတင်မော်ဒီတွေကိုအချင်းပေါင်းနဲ့တင်မော်ဒီတို့ပြုလုပ်ပြီးတော့လူစီကားရနေရာတွေမှာရောက်ပါတယ်။သူ့ဇနီးရဲ့မိဘတွေကတော့နေမှာတောင်ယာလောက်ကြပါတယ်။လွန်ခဲ့တဲ့6လကျော်လောက်ကကလေးမွေးဖို့အင်းစိန်ဆေးရုံကိုတက်ပြီးတော့ခွဲစိတ်မွေးခဲ့ပါတယ်။အဲ့ဒီမှာမေဇေးဆရာဝန်ကမေဇေးထိုးတာခါးကျောင်းမှာဘူကြီးထွက်လာပါလေဆရာဝန်တွေကခဏပါပျောက်သွားမှာပါဆိုပြီးနောက်ပိုင်းမှာတော့အောက်ပိုင်းနေချိလာပြီးတော့ဝေဒနာခံစားလာရပါလေအခုတော့လုံးဝမထနိုင်တော့လို့ရန်ကုန်ဆေးရုံကြီးအုံနောက်နဲ့အာယုံကျော်အထူးကြက်မှတ်ဆောင်မှာကုသနေရပါလေခွဲစိတ်ကုသရမယ်လို့လည်းပြောပါတယ်ဓာတ်မှန်တစ်ခါရရင်တသိန်းခွဲကြပါလေအဲ့ဒီမိသားစုရဲ့အနာဂတ်သူ့ဇနီးနဲ့ကလေးရဲ့အနာဂတ်ဟာကံကြမ္မာကိုရိုးမယ်ဖွဲ့ပုံချရတော့မှာလားဒါမှမဟုတ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကို VOA ကတဆင့်ပြည်သူကိုယ်စားလှယ်ကြီးများကိုလေးစားစွာတင်ပြလိုက်ရပါတယ်
။မြန်မာနိုင်ငံရဲ့အကြမ်းမာရေးစောင့်ရှောက်မှုစနစ်ကပြည်သူတွေအတွက်ဘယ်လိုမျိုးအခက်အခဲတွေရှိနေတဲ့အကြောင်းကိုတည်တော်ရရှင်ကသူ့မိတ်ဆွေကြုံတွေ့ရတဲ့အခက်အခဲကိုတဆင့်ရေးပြပြီးတော့မျှဝေလာတာဖြစ်ပါတယ်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ပါမယ်နော်။နောက်ပိုင်းမှာတော့ဒေးတောင်းလာတဲ့တော်ရရှင်ရဲ့အစာတွေကိုလည်းဖတ်ပေးဦးမှာဖြစ်ပါတယ်။ဘောရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တေးတောင်းလာတဲ့ဒေါ်ရရှင်ရဲ့အလှရောက်လာပါပြီနော်။ရှင်လေးလုံးနှစ်ပတ်လည်အမီမြတ်တာတေးလက်ဆောင်ထုတ်လွှင့်ပေးပါဆိုတော့တောင်းဆိုလာတဲ့ဒေါ်ရရှင်တွေကတော့ကလေးတက်ကသူဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါက်တာခင်မျိုးမြင့်နဲ့ဒေါက်တင်တင်လင်းတို့ဖြစ်ကြပါတယ်။သူတို့က88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးကိုထေးကျွဲကိုချင်းမီမန်နီလာသိန်းမမီမီတို့အပါအဝင်88ចောင်းသားခေါင်းဆောင်အားလုံးအတွက်ဂုဏ်ပြုတေးဖြစ်နေဇော်ဝင်းထွတ်ရဲ့ရှင်တန်ချင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်ရှင်ခိတထိုင်းနိုင်ငံရောက်ကိုဆိုးဝင်းနိုင်ငံတော့ဇူလိုင်လကုန်ကြမှာဒီစာလေးကိုရေးပို့လာတာဖြစ်ပါတယ်ဒီသောရရှင်ကဇူလိုင်လမှာကြာရောက်တဲ့ကျွန်တော်ရဲ့မွေးနေ့အတွက်ပါတဲ့အဆင်ပြေမဲ့တခြင်းလေးတစ်ပုဒ်ထုတ်လွှင့်ပေးဖို့သူနားထောင်ခြင်းလို့ပါဆိုပြီးတော့တောင်းဆိုလာပါတယ်ခိတထိုင်းရောက်ကိုဆိုးဝင်းနိုင်ဖြစ်ပါတယ်စာရေးတဲ့အချိန်ကလည်းဇူလိုင်လကုန်ကြမှာရတာမလို့မွေးနေ့လာဖြစ်တဲ့ဇူလိုင်လကိုကြော်လွန်ပြီးတော့အုပ်ချုပ်လာတဲ့တော့ရောက်လာပါတယ်နော်ဒါပေမဲ့မွေးနေ့မြစ်တာတိလက်ဆောင်လေးထုတ်လွှင့်ပေးချင်ပါတယ်ရှင် VOA ဌာနဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လာတဲ့တော်ရရှင်ကကျွန်တော်ကတော့အညာတရာအိမ်ပြေတယောက်ဖြစ်ပါတယ်သူရဲ့ဖခင်ဖြစ်တဲ့သူကိုဖခင်များနဲ့မြစ်တာတိလက်ဆောင်တစ်ပုဒ်ပေးပို့ခြင်းလို့ပါဆိုပြီးတော့တောင်းဆိုလာပေမဲ့ကျမဖခင်များနဲ့အထူးမြစ်တာတိလက်ဆောင်ထုတ်လွှင့်တဲ့အခန်းကဏ္ဍကိုဇွန်လတုန်းကမလုပ်ဖြစ်ခဲ့တာမလို့ဒီသောရရှင်ရဲ့စာကိုအခုမြစ်တာတိလက်ဆောင်ကဏ္ဍမှာထည့်ပြီးတော့ဖတ်ပေးလိုက်ပါရနော်မြစ်ချင်းသားမျိုးယူဇနာရက်ွက်မှာနေထိုင်တဲ့အဖေဖြစ်တဲ့ဦးစွန်လို့ဂွန်စေးဒီနေ့မှဒီနောက်နှစ်120တိုင်းသားသမီးတွေနဲ့ကြမ်းကြမ်းမမချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်နဲ့နေထိုင်နိုင်ပါစေကြောင်းအမေရိကန်ပြည်သားစုမြောက်ပိုင်းပြည်နယ်ရောက်နေတဲ့သားမိတ်ကအဆုတောင်းမြတ်တာပို့သားလိုက်ပါတယ်မြစ်ချင်းသားမျိုးယူဇနာရက်ွက်ကဖခင်ဖြစ်တဲ့ဦးစွန်လို့ကွန်စေးကြားနိုင်ပါစေလို့ VOA ကဆုတောင်းပေးပါတယ်။ဒီတစ်ပတ်တော့ခုနကတော့ရရှင်တောင်းဆိုထားတဲ့ရှင်တန်ချင်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်။မြေချင်းကတခြင်းတောင်းဆိုထားတဲ့တော်ရရှင်ရဲ့စိတ်ကူးနဲ့လည်းကြိုက်မယ်ထင်ပါတယ်နော်။ဇော်ဝင်းထုတ်တည်ဆိုထားတဲ့ရှင်တန်ချင်းဆိုတဲ့တခြင်းလေးကိုဒီတေးတောင်းတဲ့တော်ရရှင်တွေရောတေးချစ် VOA တော်ရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်။
ဆောင်းဝင်းထုတ်အစီအစဉ်ထားတဲ့ပရောမမျိုးနိုင်တဲ့အရှင်တန်ကျင်းဆိုတဲ့တဲ့ချင်းနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တို့ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ
လည်းစာရေးကြပါအောင်နော်တော်တော်ရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင
်အားလုံးတွေ့ပေါ်လာတဲ့မနေ့ကဒုနီယောကျွမ်းသာပေးမယ်နော်အဆွေများအလွန်များဝေးတဲ့မနေ့ကဝေးကပေးဖို့သွားမယ်နော်ကြမြပြင်းမဲ့နေတွေအရာဒုနီယောကြိုးစားလို့သွားမယ်နော်တချင်းတွေများနဲ့အများအတွဲနေတွေအရာအတူတူကူပြတ်လို့သွားမယ်နော်အတူတူမင်းလေးနဲ့သွားမယ်န
ော်မြမဘီမပေးစာအစီအစဉ်ကိုတော်ရရှင်တွေနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ကဘာတလွာထူးခြားစံပြသတင်းတွေအစီအစဉ်ကိုတင်ဆက်ပေးမှာပါ American ပြည်ထောင်စု California ပြည်နယ် Imperial ကမ်းခြေမှာ Drayson ဆောက်ရှောက်ရေးရန်ပုံငွေရှာတဲ့အနေနဲ့ဆယ်ကြိမ်မြောက်ခွေးရည်လိုင်းစီးပွဲကိုကျင်းပခဲ့ပါတယ် Illinois ပြည်မှာတော့ကောင်းကင်က Diamond ထိုးသူ164ယောက်ဟာလေရင်ပြန်ပေါ်ကနေခုံချပြီးလေထဲမှာပန်းပွင့်ပုံတံပေါ်ပြီးကပ္ပဆန်ချင်းတင်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုသိရမှာပါရှင်မာကင်ပြူထဲနဲ့ကိုအောင်တို့ကတင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အင်ပီရီယယ်ကမ်းခြေမှာဆယ်ကြိမ်မြောက်ခွေးရည်လိုင်းစီးပွဲကိုကျင်းပခဲ့ပါတယ်ခွေးအကြီးအသေးအလက်တန်းပြိုင်ပွဲမျိုးစုံကျင်းပခဲ့ပြီးတော့ခွေးစုစုပေါင်း50ကျော်ပါဝင်ခဲ့ကြပါတယ်ခွေးတွေရဲ့ကျန်းကျင်မှုဘလောက်ကြာကြာစီးနိုင်တယ်လဲနဲ့ဘလောက်မကြောက်မရွံ့စီးနိုင်တယ်လဲဆိုတဲ့အပေါ်မူတည်ပြီး professional ရည်လိုင်းစီးသူတွေကအနိုင်ရှုံးကိုဆုံးဖြတ်ပေးတာပါသူခွေးကလေးအဘီဟာငငယ်လေးကလေးကလေ့ကျင့်ခဲ့တာပါလို့အလက်တန်းပြိုင်ပွဲမှာအနိုင်ရခဲ့တဲ့ခွေးပိုင်ရှင်ကပြောပါရယ်အခုလိုပွဲမှာကောက်ခံရရှိတဲ့ငွေကြေးတွေကိုဆန်ဒီယေဂိုတိရိစ္ဆာန်စောင့်ရှောက်ရေးအသင်းနဲ့တိရိစ္ဆာန်များကိုနှိမ့်ဆက်ညှိပန်းခြင်းကကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုလှူဒါန်းมาဖြစ်ပါရယ
်ထိုင်းရဲရရှိတွေ Breakers ကတဲ့ဗီဒီယိုဟာနာမည်ကြီးသွားပြီးတော့ YouTube Internet စာမျက်နှာကြည့်ရှုသူတသန်းကျော်ရှိသွားပါပြီသူတို့ဟာထိုင်းတက်မတော်ရဲ့အားကစားပွဲတော်ကျင်းပတဲ့နေ့မှာနှစ်စဉ်ကပြဖျော်ဖြေကြတာပါဖွင့်ပွဲခမ်းနားမှာဖျော်ဖြေခဲ့တာဖြစ်ပြီးတော့တခြားတက်ဖွဲ့တွေဖြစ်တဲ့ကြီးတက်ရေးတက်နဲ့လီတက်တို့ကလည်းအသီးသီးပါဝင်ရှင်ပြခဲ့ကြပါတယ် The Mission Impossible ရုပ်ရှင်ရဲ့အဓိကဇာတ်ဝင်တခြင်းတန်စင်နဲ့ Maroon 5တို့ရဲ့တခြင်းနဲ့ Braden's အကကပြတဲ့အခါမှာတော့ရုံလုံးကျွတ်ဝဝကွဲအားပေးခဲ့ကြပါတယ်ခုလိုအားကစားပွဲမှာလက်ဝဲပွဲကနေဖန်ဆင်းလို့ဓာရီရှင်ပြိုင်ပွဲတွေပါဝင်တဲ့အတွက်ပြီးခဲ့တဲ့သတင်းပတ်တုန်းကလမ်းတွေပေါ်မှာရဲတွေမတွေ့ခဲ့ရင်တော့အားကစားပြိုင်ပွဲဝင်နေတယ်လို့ယူဆနိုင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စု Illinois ပြည်နယ်အလယ်ပိုင်းမှာစက ကိုက်ဒိုင်ဘာကောင်းငင်ကနေဒိုင်ဝင်ထိုးသူ164ယောက်ဟာလေရင်ပြန်ပေါ်ကနေခုန်ချပြီးတနာရီကိုမိုင်240နှုန်းနဲ့ကြာဆင်းနေတဲ့အချိန်မှာအားလုံးစုပေါင်းပြီးပုံစံတစ်မျိုးထွက်အောင်လုပ်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့2012ခုနှစ်ကတင်ထားခဲ့တဲ့138ယောက်ပါဝင်တဲ့စံချိန်ကိုချိုးနိုင်လိုက်တာပါ။စက္ကမိုင်းအတွင်မြေကြီးပေါ်မှာကြာခင်မှာပန်းပွင့်အကြီးကြီးပုံစံလုပ်ပြခဲ့ကြပြီးတဲ့နောက်လေထီးဖွင့်ပြီးဆင်းခဲ့ကြတာပါ။အခုလိုလှုပ်ဖို့ကတော်တော့ကိုမလွယ်ပါဘူး။စပိန်၊ဩစတြေးလျနဲ့အမေရိကန်ပြည်အောင်စုတဝမ်းကကျွမ်းကျင်တဲ့ Sky Diver တွေကမှထူးချွန်တဲ့သူတွေကိုရွေးပြီးလေရင်ခုနှစ်စီးကသူတို့အားလုံးကိုနေရာအတိအကျအမြင့်ပေအတိအကျအချိန်အတိအကျချပေးရတာပါ။အမြင့်ပေ 19,900 အရောက်မှာတော့လေသီးဖွင့်ခဲ့ကြပါတယ်။ဒီစံချိန်မှတ်တမ်းဟာအောက်ဖက်အပေါ်ဘက်နဲ့ဘေးဘက်ကလိုက်ပါလာတဲ့ဗီဒီယိုမှတ်တမ်းတင်တဲ့သူတွေမပါရင်တက်သေးမရှိတဲ့အတွက်မြေကြီးပေါ်ကစောင့်နေတဲ့ဒိုင်လီကြီးရဲ့အနေနဲ့ဘလို့မှစံချိန်ကြိုးမကြိုးသိနိုင်မှာမဟုတ်ပါဘူးခင်ဗျာ
။ဘရာဇီးနိုင်ငံဆောက်ပါလိုမြို့မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့၅ချိန်မြောက်တင်ပါအလှပြိုင်ပွဲ Miss Bam Bam ပွဲကျင်းပခဲ့ပါတယ်။ဆောင်ပေါ်လိုမြို့လေကောင်လူစီကားရာ Avenida Paulista လမ်းတစ်လျှောက်မှာ Brazil အလံအယောင် Bikini အဝါနဲ့အစိမ့်ကိုဝစ်ပြီးတော့လမ်းလျှောက်ပြတဲ့ပြိုင်ပွဲဝင်သူတွေကြောင့်ရင်အသွားအလာတွေရတန်ကုန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းယထာပူတာတစ်ခုမှာလမ်းလျှောက်ပြခဲ့တဲ့အတွက်လမ်းပိတ်ဆို့မှုတွေဖြစ်ခဲ့ပါသေးတယ်။လူအယောက်900လောက်ဝင်ပြိုင်ကြတဲ့ဒီပွဲမှာ28ရောက်ကိုစကားတင်ရွေးချယ်ခဲ့ပြီးလာမယ့်နိုဝင်ဘာလနောက်ဆုံးအစ်စ်ပြိုင်ပွဲကြရင်တဘာဝအတင်မအလှကိုလှုပ်ပြမယ်အလှဆုံးတင်ပါပိုင်ရှင်15ရောက်ကိုအများပြည်သူကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်ဒီနှစ်ပြိုင်ပွဲစည်းကမ်းတွေအရပြိုင်ပွဲဝင်သူတွေအနေနဲ့ခွဲစိတ်ပြင်ဆင်မှုတွေမလုပ်ထားဘူးဒါမှမဟုတ်ဆေးဝါးတွေမတုံးဆွဲထားဘူးဆိုတာကိုသတိပြကြမှာပါတင်မအလှဟာဘရာဇီးနိုင်ငံမှာအထူးဂုဏ်ယူပွဲရဖြစ်ပြီးတော့ကာနီဗယ်ပွဲတော်မှာဆင်နွှဲကြတဲ့အလှမယ်တွေအနေနဲ့သူတို့ရဲ့တင်မတွေကိုအာမခံထားတယ်လို့သတင်းတွေထွက်ခဲ့ပူပါရဲ့ရှင
်ကဘာတလွားထူးခြားစမ်းပြတဲ့သတင်းအစီအစဉ်နားဆင်ခဲ့ရဖြစ်ပါတယ်ဗီဒီယိုကလည်းသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ရှင်ကုညပိုင်းအစီအစဉ်အဆုံးသတ်ခင်မှာနိုင်ငံသတင်းအကျဉ်းချုပ်ကိုကိုအောင်ကတလက်ကြေညာပေးပါအောင်ရှင်
။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးရရှိခဲ့တဲ့သဘောတူညီချက်တွေပေါ်အမေရိကန်လွှတ်တော်အနေနဲ့ကအီရန်ဘက်ကပါမလို့တမပြောဆိုနေမှုတွေပေါ်သမ္မတဘရိုက်အိုဘားမားကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒီကနေ့ CNN သတင်းဌာနကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းထဲမှာသမ္မတကတရော်လှောင်ပြောင်းသလိုရေးဆွဲထားတဲ့အမေရိကန်ခေါင်းဆောင်ရဲ့ပုံကိုအီရန်ဘာသာရေးခေါင်းဆောင်ရဲ့အယာတူလာခိုမေနီက Twitter လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားတယ်လို့ဆိုပါတယ်။ဒါဟာသူ့အနေနဲ့အခုနျူကလ িয়ার အရေးရင်ဆိုင်နေရတဲ့ပြဿနာကိုမဖြေရှင်းနိုင်ဘူးဆိုတာကိုဆိုလိုချင်တာဖြစ်မယ်ထင်ကြောင်းသမ္မတဥပမာကပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကန်ဒက်စ်ဒေသကစနေနေ့ဘုံပေါက်ကွဲမှုအတွင်းခေါင်းဆောင်၄ဦးပါဝင်လက်နက်ကိုင်တပုံအဖွဲ့ဝင်22ဦးထက်မနည်းသေဆုံးသွားပါတယ်။ကပူးမျိုးနီးစံဖတ်သမားတွေရဲ့တိုက်ခိုက်မှုတွေကြောင့်လက်နက်ကိုင်တပုံအဖွဲ့ဝင်50ကျော်သေဆုံးပြီးနောက်တစ်နေ့မှာပဲအခုလိုနောက်ထပ်တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့တာပါ။လွတ်လပ်ရေးရရှိခဲ့တဲ့90ပြည့်အထိမ်းအမှတ်အနေနဲ့စင်ကာပူမှာပျော်ဝဲရှင်ပွဲအခမ်းအနားတွေဆင်နွှဲနေပါတယ်။အမျိုးသားနေအထိမ်းအမှတ်ဖြစ်ဂျက်တိုက်လေရင်တွေလည်းကောင်းငင်မှာဝဲပြန်နေပြီးအမျိုးသားတချင်းတွေလည်းလွင့်ပြန်နေသလိုပြည်သူလူထုအနေနဲ့ယထားနဲ့ကားအလကားစည်းကွင်လည်းဒီကနေ့ပေးထားပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်တိုင်းမီကိုပြောကြားတဲ့15မိနစ်ကြာမင်ခွန်းထဲမှာတော့စီးရဲမွေးတည်မှုတွေကနေအောင်မြင်တဲ့နိုင်ငံတနိုင်ငံဖြစ်အောင်ဆောင်ရွက်ခဲ့ပုံနဲ့ဘာမှလက်ဆုပ်လက်ကင်မရှိတဲ့အနေထားကနေကမ္ဘာဈေးကွက်မှာအချက်ကြာကျတဲ့နေရာတနေရာဖြစ်လာပြီးအလုတ်ကန်တွေဖန်တီးခဲ့ပုံအကြောင်းကိုထည့်သွင်းပြောကြားသွားခဲ့ပါရယ်ခင်ဗျာ
။သတင်းကျဉ်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆွမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elzando ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.